ယနေ့သာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရေ1380ပြည့်နှစ်ပြာဒုလာပြည့်ကျော်တရက်ခရစ်နှစ်2009ခုနှစ်ဇန်နဝါရီလ17ရက်တနင်္ဂနွေနေ့မှာစကိုင်းတောင်မြို့မြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကစကိုင်းမြို့ရွာတိကြီးဈေးတန်းရက်မှနေထိုင်ကြတဲ့အကြောင်းတကားကြီးဥတာတေအကြောင်းတကမာကြီးဒေါ်ကျင်းစိန်တမီးဖြစ်သူအကြောင်းတကြီးကမှဒေါ်ညွန့်ညွန့်ဆန်းနဲ့မောင်နှမများမိဘမိတာမိသားစုဖြစ်ပါတယ်အကြောင်းရင်းခန္ဓာကတော့မနေ့တုန်းကမြတ်စွာဘုရားကျောင်းတိုက်အတွင်းမှာဆောက်လုပ်ပြီးတော့လူဒန်းထားတဲ့မိဘမေတ္တာကြောင်းဆောင်ပညာမြုပ်ပြီးစာကြည့်တိုင်းနဲ့တကွာမိဘမေတ္တာရည်စင်စတဲ့အဆောက်အုံတွေကိုကျောင်းလွတ်ပူဇော်ပွဲဖြစ်နေမနေ့ကတန်ဃာတော်ရှင်မြတ်တီပင်ဖိပြီးတော့အာလုံးလူဒန်းပူဇော်ပြီးပြီယနေ့အခါမှာအဲ့ဒီကျောင်းလွတ်ပူဇော်ပွဲမင်္ဂလာကိုအကြောင်းပြုပြီးတော့အောင်ပွဲဖြစ်နေညစကြကျောင်းတိုက်တန်ဃာတော်ရှင်မြတ်တို့ဟာအာယုံစွန်းနေစွန်းများဆက်ကပ်လူဒန်းခြင်းသူတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာဖြင့်နဝကမ္မတသိမ့်ကျက်လူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုညာကျန်းခါမှာလည်းပဲဖြော်ရည်ဆေးပစ္စည်းများလူဒန်းဆက်ကပ်ကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုတွေကိုအောင်ပွဲမင်္ဂလာအထိမ်မဲ့ဖြစ်နေပြုလုပ်ကြပါတယ်အဲ့တော့ယနေ့အောင်ပွဲမင်္ဂလာဖြစ်နေပြုလုပ်တဲ့ကုသိုလ်ပွဲမှာဘုန်းကြီးကသူတော်ကောင်းတို့တောင်းစုများဆိုတဲ့တရားကိုဟောကြားပေးပါမယ်သူတော်ကောင်းတို့တောင်းစုများဆိုတာရှေးခေတ်ကဘုရားလောင်းစတဲ့သူတော်ကောင်းတွေကုသိုလ်ကောင်းမှုတစ်ခုကိုပြုလုပ်တဲ့အခါမှာပဲဖြစ်ဖြစ်ကုသိုလ်ကောင်းမှုတစ်ခုကိုပြုလုပ်ပြီးတဲ့အခါမှာပဲဖြစ်ဖြစ်ဘလို့စိတ်ထားတွေနဲ့ပြုလုပ်ခဲ့ကြသလဲဒါလေးကိုသိခွင့်ရပါလိမ့်မယ်ဒီလိုသိခွင့်ရတာနဲ့တပြိုင်နက်ယနေ့ခေတ်မှာပြုလုပ်နေကြတဲ့ကုသိုလ်ကောင်းမှုရှင်တွေဟာဘာရည်ရွယ်ချက်တွေနဲ့လုပ်နေကြသလဲရှင်းသူတော်ကောင်းတွေလုပ်တဲ့ရည်ရွယ်ချက်နဲ့ဘလို့ကွာခြားမှုရှိသလဲဒီထူးခြားချက်တွေကိုလည်းပဲသတိထားမိပါလိမ့်မယ်အဲ့တော့ဒီသူတော်ကောင်းတို့တောင်းထုများဆိုတဲ့တရားကိုနာယူပြီးတဲ့အခါမှာကိုယ့်ရဲ့နှလုံးသွင်းဟာသူတော်ကောင်းတွေလမ်းစဉ်နဲ့ကပ်ညီပြီးဆိုရင်ဝမ်းမြောက်ဝမ်းသာနဲ့ဆက်လက်ကျင့်သုံးနိုင်ရမယ်တကယ်လို့ကိုယ့်ရဲ့ကုသိုလ်ကောင်းမှုပြုတဲ့ဆန္ဒကိုယ့်ရဲ့ကုသိုလ်ကောင်းမှုပြုတဲ့ဆုတောင်းနေရသူတော်ကောင်းတို့ရဲ့တောင်းတဲ့ဆုနဲ့မငြိညို့ဘူးဆိုရင်လည်းပဲဒီတရားကိုနာယူပြီးတော့ပြုပြင်နိုင်ဖို့အတွက်ဘုန်းကြီးကသူတော်ကောင်းတို့တောင်းဆုများဆိုတဲ့တရားကိုဟောပေးခြင်းဖြစ်ပါတယ်အဲ့တော့ဒီတရားတော့ဘာဖြစ်လို့ဖြစ်ပေါ်လာသလဲဆိုတော့ဖခင်ရှင်ကိုယ်တော်မြတ်တာဝတိပြည်ဇေတဝန်เจ้าမှာတရင်သုံးတော်မူတဲ့အခိုက်မှာတာဝတိမျိုးသားတစ်ယောက်ဖြစ်တဲ့ဥပဒကတစ်ယောက်ကယရဏမြတ်သုံးပါးကိုသိကြည်ညိုတော့ဖျားမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုနေအိမ်ကိုပင့်ဖိတ်ပြီးတော့ခုနှစ်ရက်ခုနှစ်လီဆွန်ဆက်ကပ်လူဒန်းပါတယ်ခုနှစ်ရက်ခုနှစ်လီဆွန်ဆက်ကပ်လူဒန်းပြီးတဲ့နောက်ဆုံးနေ့မှာရဟန်းတော်ရှင်မြတ်တွေကိုပရိက္ခရာရှင်ပါအလုံးပရိက္ခရာအစုံနဲ့ဆွန်ကပ်ရတာကိုအမေ့ရပဲနဲ့ပရိက္ခရာအစုံနဲ့လူဒန်းဆက်ကပ်တယ်အဲ့ဒီလူဒန်းဆက်ကပ်တဲ့ပွဲမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကဥပဒကာကိုတရားဟောကြားတဲ့အခါဗာစကားလေးမိန့်တော်မူလိုက်လဲဆိုတော့ဥပါဒကမဟာတိပြိစ္ဆာဘောဟောတုကရံတရားကတံတဲ့ဥပါဒကတဲ့ဟောဥပါဒကမဟာတိပြိစ္ဆာဘောတဲ့တင်းရဲ့စွန့်ကျဲပိတ်ကန့်လှူဒန်းတဲ့ကိန်းကနန်းနေရာတိတ်ကြီးကျယ်တာပဲတဲ့ဟောတုကရံတရားကတံတင်လုံးတဲ့လုပ်ငန်းဟာလူတိုင်းမလုပ်နိုင်တဲ့အလုပ်ကိုလုပ်နေတာပဲတဲ့ပြည်စီဥစားကြွေတယ်ဆိုတာတိတ်ပြီးတော့ပင်ပန်းဆင်းရဲတဲ့ခုခေတ်မှာပင်မဆင်းရဲတယ်လို့ဖခင်ရှင်လက်ထက်ကလည်းပဲပင်မဆင်းရဲစွာနဲ့စီးပွားရေးရှာရတယ်။တချို့ဆိုရင်အသက်စွန့်ပြီးတော့သွားပြီးတော့နေကြရသည့်အသက်ပေါင်းများစွာစွန့်ပြီးတော့ကိုယ့်ရဲ့မိသားစုအတွက်ရှာဖွေနေတဲ့စီးပွားရှာနေတဲ့ပုံစံတွေလည်းအများကြီးပဲ။ဒီစီးပွားတွေကိုဒီလိုစွန့်လွတ်လှူဒန်းတာလူတိုင်းမလုပ်နိုင်တဲ့အလုပ်ပဲတဲ့။အရင်ဤဒါနဝန်သောနာမပောရဏကပန္တိဒါနဝန်သောဒီဒါနလုပ်တဲ့အမျိုးຫນွယ်ဆိုတာပညာရှင်သူတော်ကောင်းတွေရဲ့အဆက်ຫນွယ်ပါပဲတဲ့ပညာရှင်သူတော်ကောင်းမှန်သမျှဒါနကိုဘယ်သူမှမပြစ်ပယ်ကြပါဘူးဒါနနာမခိနာပိပပတိတေနာပိဓာတဗ္ဗမေဝဒါနနာမဒါနာမိတိကိုခိနာပိလူဝကြောင့်မျိုးသားမျိုးသမီးတည်တော်၎င်း ပပစီတိနာပိရှင်ယဟန်သီလရှင်တိတော်၎င်းဓာတပမေဝပိလူထိုက်တိသာတိဣတိဤသို့ဘုရားဝါသုံးလောကတုဒ္ဒရှင်တော်မြတ်ဖရာတိအဝောဇာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းဒါနဆိုတာပညာရှင်သူတော်ကောင်းတွေရဲ့အမျိုးတွေအဆက်ဖြစ်တယ်လူပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်ဒါနဆိုတာကိုယ်စွမ်းအားရှိသမျှပြုရတာပဲငါကယဟန်ပဲငါကသီလရှင်ပဲဒါမျိုးဒါနမပြုပဲမနေသင့်ပါဘူးတဲ့အဲ့တော့ခေါင်းကြီးတို့ဒါနဆိုတာပညာရှင်တွေရဲ့ဒါနပြုတဲ့အမျိုးတွေဆိုတာပညာရှင်သူတော်ကောင်းတွေရဲ့အဆက်အွယ်ဖြစ်တယ်အခိုက်အတန့်အပြင်တရားရှုမှတ်တဲ့အချိန်မှာတမာတိပြတ်မှာဆိုလို့မပြုရင်ခွင့်ပြုပါတယ်ဒီလိုမှမဟုတ်ဘူးဆိုရင်စွမ်းအားရှိသမျှမြတ်စွာဘုရားကပညာရှင်သူတော်ကောင်းတွေကဒါနပြုကြတာပဲအဲ့တော့နောက်ထပ်မြတ်စွာဘုရားဘာချက်ဟောသေးတယ်လဲဆိုတော့ရှင်းပညာရှင်သူတော်ကောင်းတွေဟာလည်းပဲကိုယ်ကိုယ်တိုင်းကကတိရဲ့ပြုတ်ကူဘာမှစားမပါပါစီမပါနဲ့စားတော့ပြီးတော့အလူခံပုဂ္ဂိုလ်တွေမြင်တဲ့အခါမှာစိတ်တိုင်းကြဒါနပြုတ်ပြီးတော့ကိုယ်ကိုယ်တိုင်းကအစားတော့မစားဘဲနဲ့ပိဋိဒုက္ခနဲ့နေခဲ့ကြတယ်ဆိုတဲ့ရှင်းရတဲ့အကြောင်းလေးကိုမြတ်စွာဘုရားကမိန့်ကြားတော်မူပါတယ်ပညာရှင်သူတော်ကောင်းတွေဟာရှင်းဘဝတုန်းကကိုယ်ကိုယ်တိုင်းကပင်ရွက်ပြုတ်ပြီးစားနေပြီမဲ့စီလည်းမပါစားလည်းမပါဒီကပင်ရွက်ပြုတ်ဒီကိုစားနေရတာတောင်မှအလူခံပုဂ္ဂိုလ်တွေကိုမြင်တဲ့အခါမှာဒါနမပြုရပဲမနေနိုင်ဘူးတဲ့အမြဲတမ်းကိုကပေးခြင်းနဲ့ကမ်းခြင်းနဲ့စိတ်တွေနှလုံးသားထဲမှာကိန်းအောင်နေကြတယ်ကိုယ်ကိုယ်တိုင်းအစားအသောက်ငတ်ခံပြီးတော့ပိဋိဒုက္ခနဲ့လှူဒန်းလိုက်ရတဲ့ကုသိုလ်ကိုနှလုံးသားထဲမှာကြည်နူးဝမ်းမြောက်ပြီးတော့ဒီလိုပဲနေခဲ့ကြဘူးတဲ့လို့မြတ်စွာဘုရားကဒီဥပဒကကိုတရားပွဲမှာသွမ်းလူမောဒနာပြုတဲ့အခါမှာထည့်ပြီးတော့ဟောကြားခဲ့ပါတယ်။အဲ့တော့ဥပဒကတကကရှေ့တုန်းကပညာရှင်သူတော်ကောင်းတွေဘလို့ပြုခဲ့ကြပါသလဲ။ဒါနကိုဘလို့မျက်မျက်နုံနုံလုပ်ခဲ့ကြပါသလဲ။ဒါလေးကိုမြတ်စွာဘုရားကိုပြန်မေးလျှောက်တဲ့အတွက်မြတ်စွာဘုရားကဒီအာကိတိဇက်ဆိုတဲ့အာကိတိဖရာလောင်ရတိရဲ့အကြောင်းကိုပြန်လည်ပြီးတော့ဟောကြားခဲ့ပါတယ်။အဲ့တော့ဒီအကြောင်းကိုပဲခေါင်းကြီးကသူတော်ကောင်းတို့တောင်းစုများဆိုတဲ့နာမည်နဲ့ယနေ့နုမောဒနာတရားဖြစ်တဲ့အောင်ပွဲဖြစ်နေဟောကြားပေးခြင်းဖြစ်ပါတယ်အဲ့တော့ဘုရားလောင်းဟာဘုန်းကြီးတို့ဗာရာဏစီပြည်မှာပုံနာမျိုးမှာဖြစ်ပါတယ်တခုသောဘဝမှာအဲ့တော့စီးစင်ဥစ္စာဘလောက်ချမ်းသာတယ်လဲမေးရင်အဲ့ဒီခေတ်အဲ့ဒီအခါအနေနဲ့သိမ်းပေါင်း 8,000 လောက်ချမ်းသာတယ်တဲ့အဲ့တော့ဆက်ချောင်းနေပြည်တဲ့အခါမှာသွားပြီးတော့တက္ကသိုလ်ကိုပညာသင်တယ်ပြန်လာတဲ့ဂါမိပါရိယဆုံးပါသွားတယ်သူ့မှာညီမလေးတစ်ယောက်ရှိတယ်နှမတစ်ယောက်ရှိတယ်ယတဝတိဆိုတဲ့နှမတစ်ယောက်ရှိတယ်ဖရာလောင်းရဲ့နာမည်ကအကိတိသရိုသားတဲ့အဲ့တော့မိဘတွေဆုံးပါသွားတဲ့အခါမှာဖရာလောင်းကစဉ်းစားတယ်ဣဒံတနာမေဝပညာယတိနာတနတသံဟာရကာ။အော်ငါရဲ့မိဘတွေဟာပစ္စည်းဥစ္စာတွေရှာဖွေသွားကြတာခုသိမ်းပေါင်း 8,000 လောက်ကျန်နေခဲ့တယ်။ပစ္စည်းဥစ္စာတွေတော့တွေ့နေရတယ်ပစ္စည်းဥစ္စာကိုရှာဖွေခဲ့တဲ့မိဘတွေကတော့ခုချိန်မှာမရှိတော့ဘူး။တဗ္ဗေမန္တနံဘာဟာယဝကတာအဟံပနတံအာရာယသမိတာမိတဲ့။အော်ငါရဲ့မိဘတွေကပစ္စည်းကိုရှာတာရှာသွားတယ်။ခုတော့သူတို့ကပစ္စည်းတွေကိုစွန့်ခွာသွားတယ်။ငါကတော့ယူသွားမယ်။ငါကိုယ်တိုင်ကတော့ဒီပစ္စည်းတွေဘယ်တော့မှထားမသွားတော့ဘူးလို့အတွေးတစ်ခုပေါက်လာတယ်။ပစ္စည်းတွေယူသွားမယ်ဆိုတာကုသိုလ်တွေယူသွားမယ်လို့ဒီလိုဆိုလိုတာပါ။အဲ့တော့သူ့ရဲ့နှမလေးကိုပစ္စည်းတွေကိုသူစွန့်လို့ပြီးတော့အလုံးစီမံရစ်ပါတော့ဆိုပြီးတော့ပန်ပြောပြီးတော့သူကတော့ရတေယဟန်ပြုမဲ့ကြောင်းပြောတော့နှမလေးရဲ့လည်းစိတ်တူကိုတူနဲ့သူလည်းပဲရတေယဟန်ပြုပါမယ်ဆိုပြီးတော့ရှင်ပြန်ကိုပန်ပြောပြီးတော့တောထွက်သွားတယ်။တောထွက်ပြီးတဲ့အခါမှာဘုန်းကြီးတို့နှစ်နေရာလောက်ပြောင်းသွားတယ်ပထမဗာရာဏစီမြို့နဲ့နှစ်ယူဇနာသုံးဇနာလောက်ကြွားတဲ့ရက်မှာတရားကျင့်တယ်။နောက်အဲ့ဒီနေရာမှာလက်လာပါတွေပေါ်လာတယ်ပရိသတ်တွေများလာတဲ့ကဒီနေရာကိုတခါစွန့်ပြီးတော့ဘုန်းကြီးတို့ဓမီလာတိုင်ကာဝီရဆိုတဲ့သင်္ဘောစိတ်ရဲ့နေမှာဥယျာဉ်ထဲကိုဖရာလောင်းကသူ့နှမလေးပါထားခဲ့ပြီးတော့အဲ့ဒီကိုတိတ်တိတ်လေးရွှေ့သွားတယ်။အဲ့ဒီမှာဇန်ပင်ကြီးနေရတခါလူတွေများလာတဲ့ကလက်လာပါတွေများလာတဲ့ကတခါပြောင်းရွှေ့ပြီးတော့ရွှေ့သွားလိုက်တာနာဂဆိုတဲ့ကျွန်းရဲ့အနီးကကပင်းမြင့်နေပေါက်နေတဲ့ကျွန်းကြီးထဲမှာပက်လျက်လည်းပဲသမုဒ္ဒရာရေငန်ကြီးဝိုင်းလို့အဲ့ဒီမှာပြောင်းရွှေ့သွားခဲ့ပါတယ်။အဲ့ဒီကျွန်းကိုအဲ့ဒီခေအဲ့ဒီခါတုန်းကမွေတွေပေါ်တဲ့အတွက်မွေကျွန်းလို့လည်းခေါ်တယ်အဲ့ဒီကျွန်းမှာတော့လူတွေကအန္တရာယ်များတဲ့အတွက်စားစရာတောက်စရာတွေမရှိတဲ့အတွက်ဘယ်သူမှမလုပ်အဲ့ဒီမှာတရားကျင့်ခြင်းကြိုးကုပ်ပြီးတော့အာထုံနေခဲ့ပါတယ်နှမလေးကလည်းပဲလိုက်တော့ရှာသေးတယ်နောက်တော့ဖရာလောင်းနေထိုင်သွားတဲ့ဥယျာဉ်မှာပဲနေရခဲ့တယ်အဲ့တော့ဒီနေရာမှာခွန်ကြီးတို့သင်္ကန်းစာတစ်ခုပါသွားရတယ်ဆိုတော့ ဖျားလောင်းဟာလူဘဝမှာလည်းပဲဂရေ8000လောက်ချမ်းသာခဲ့ဒီစည်းစိမ်တွေကိုစွန့်ပစ်ပြီးတော့တော်ထွက်သွားတယ်နောက်တစ်ခါဘုန်းကြီးတို့ဗာရဏတိမြို့နဲ့နှစ်ယူဇနာ30လောက်ဝေးတဲ့ရက်မှာလည်းပဲလလပါရီပေါ်လာတဲ့အတွက်တခါစွန့်ပစ်ထားခဲ့တယ်နောက်တစ်ခါတဏျာရောက်တော့လလပါရီပေါ်တော့တခါစွန့်ပစ်ထားခဲ့ပြီးတော့နောက်ဆုံးမှာကပင်းပင်တွေပဲပေါက်နေတယ်အများစုပေါက်နေတယ်ကျွန်ကြီးတွေကိုရောက်သွားတယ်တဲ့ဘာဖြစ်လို့စွန့်ပစ်ခဲ့တာလဲဆိုတော့ပရိသတ်တွေများပြီးပစ္စည်းလက်လာပါတွေသိမ့်များလွန်းလို့ဒါကောက်ချက်ချလို့ရပါတယ်အဲ့တော့သူတော်ဘောင်းတရားအထုတ်ပြီဆိုရင်ဘုန်းကြီးတို့ယဟန်ဒီတိလာရှင်ဒီသိမ့်ပြီးတော့တတိထားတဲ့အချက်ကလေးဘုန်းကြီးတို့တောင်မြို့မှာကနေဆရာတော်ဘုရားကြီးရလည်းပဲကြောင်းတိုက်ရှေးခေတ်တုန်းကတော့ချင်းရဲတယ်နောက်ပိုင်းမှာဆုံးကကုန်ကတည်းကသိမ့်များလာပြီးလူဝင်လူထွက်တွေနဲ့စာတင်စာကြတွေပြက်လာမှဆိုတော့ဆရာတော်ကြီးကဘုန်းကြီးလာတာကိုဘာပြောလဲဆိုတော့ကိုတော်တို့တဲ့တတိထားကြကြောင်းပေါက်မှာရန်သူတွေရောက်နေပြီလို့တောင်မြို့မှာကနေဆရာတော်ကြီးကလည်းတတိပေးခဲ့တယ်။ရန်သူတွေရောက်နေပြီဆိုတော့ဒီလက်လာပါတွေဟာဘုန်းကြီးတို့စိတ်နှလုံးသားထားတတ်တဲ့စိတ်ကောင်းစိတ်သက်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေအတွက်ကြတော့အန္တရာယ်တော့မရှိပါဘူး။ဒါကိုကြောင်းပြုပြီးဉာဏ်လိုသုံးပြုပြီးတော့မြင့်မြတ်တဲ့ပါရမီတွေဖြစ်ကျင့်သွားကြတာပဲ။ဘုန်းကြီးတို့တရားဓမ္မတွေလည်းပဲဒီတိုင်းပဲပစ္စည်းဥစ္စာတွေတက်လာပြီဆိုရင်စိတ်ထားမြင့်မြတ်တဲ့ပုဂ္ဂိုလ်တွေကဒီပစ္စည်းဥစ္စာကိုတွေ့ဖက်မထားပဲနဲ့ဒီပစ္စည်းဥစ္စာကိုကြောင်းပြုပြီးတော့ဒါနာပါရမီတွေအလုံးဆင်းရဲတဲ့ပုံကိုယ်တွေကိုမျှတာတာသာသနာတော်ကြီးကိုထောက်ပံ့တာပါရမီတွေဖြစ်နေပြောင်းလဲပြစ်ကြပါတယ်အသေးလိမ္မာဉာဏ်ပညာအားနည်းတဲ့ပုံကိုယ်တွေတိတ်ပြီးတော့လောဘကြီးတဲ့ပုံကိုယ်တွေကြဒီပစ္စည်းဥစ္စာတွေကိုမစွန့်ရက်မစွန့်နိုင်ဖြစ်ပြီးတော့ပစ္စည်းဥစ္စာတွေနဲ့ကိုယ်ပဲစိန်ကြဖို့ကိုယ်ပဲအာယုံကာမဂုဏ်တွေကိုမျိုးစုံခံစားဖို့ဆိုပြီးပြောင်းလဲပြီးတော့အကုသိုလ်တွေဖြစ်နေယူကြတာဒါတဘာဝပါပဲခုလေဘုန်းကြီးတို့တောင်မြို့ကဏ္ဍဝန်ဆရာတော်ကြီးကသူ့ရဲ့တပည့်တန်ခါတွေကိုလက်လာပါတွေကိုမမောပြီးတော့သာသနာလုပ်ဖြစ်တဲ့ပရိယပฏิပတ်မလုံးမှာဆိုတော့ရန်သူတွေရောက်နေပြီလို့ဒါမျိုးသတိပေးခဲ့ဘူးတဲ့ဩဝါဒကိုကြားခဲ့ဘူးပါတဲ့ခုလေဘုန်းကြီးတို့အာကိတိအလောင်းတော်ရဲ့တေဟာပစ္စည်းလက်လာပါတွေပေါ်လာတာကိုတရားထုတ်ရတဲ့အန္တရာယ်တွေရှိတယ်ဆိုပြီးတော့လိုတလောက်ကလေးနဲ့ပဲအထုတ်မယ်ဆိုပြီးတော့စွန့်ပစ်သွားတယ်တဲ့အဲ့တော့သူတော်ကောင်းကြီးရဲ့သဘောထားပစ္စည်းဥစ္စာကိုရှားဖွေတယ်တကယ်ဉာဏ်နဲ့ဖြစ်ပြီဆိုရင်ဓာတ်တွေကိုမမတ်မုံမုံနဲ့တွေ့တာမထားပဲနဲ့ဓာတ်တွေကိုအသုံးချပြီးတော့ကိုယ့်ရဲ့ပါရမီအတွက်ပြုလုပ်ကြရမှာပဲပစ္စည်းဥစ္စာဆိုတာဉာဏ်လိုသဘောထားပြီးတော့ပါရမီတွေကိုဖြည့်ရတယ်တဲ့ပစ္စည်းဥစ္စာလေးတွေ့မတ်မောပြီးတော့ကာမဂုဏ်အာယုန်တွေမျိုးစုံခံစားရုံနဲ့ဆိုရင်လူဘဝဟာတိတ်နှမျောစရာကောင်းပါတယ်ဒီသင်္ကန်းစာလေးတွေသွားပြီးတော့တွေ့ရတယ်အဲ့တော့ဘုရားလောင်းကအဲ့ဒီကျွန်းမှာဘာလုပ်တယ်ဆိုတော့အဲ့ဒီကပင်းပင်ကြီးပေါက်နေတဲ့ကျွန်းကြီးထဲမှာကပင်းပင်ကြီးအောက်မှာတိရွတ်မိုးကြောင်လေးတည်ဆောက်ပြီးတော့တဘာတွေပဲတရားနဲ့နေတော့တာပဲအဲ့တော့ကပင်းပင်ကြီးပြီးလာရင်စားလိုက်ကပင်းရွက်တွေကပင်းပင်ကြီးတုံးသွားတဲ့ခါကျတော့ကပင်းရွက်တွေကိုရေနွေးနဲ့ပြုတ်ပြီးတော့စားမပါစီမပါနဲ့ဒီလိုပဲစားပြီးတော့အလုံးလုံးနေပါတယ်အဲ့တော့ဒီနေရာမှာလည်းပဲဖျားလောင်းဟာအစားတော့ပေါ်တဲ့နေရာကိုမနေဘဲနဲ့ဒီကျွန်းမှာဘာဖြစ်လို့နေတယ်ဆိုလူသူတွေနဲ့နေပြီးတော့အလုံးလုံးလို့ကောင်းလို့တဲ့ဒါကြောင့်မို့ဘုန်းကြီးတို့အလုံးလုံးလို့ကောင်းတဲ့နေရာဟာအဓိကကြပါတယ်အဲ့တော့ဒီနေရာမှာဘာသင်္ကန်းစာလေးတခုသွားတွေ့ရလဲဆိုတော့ဖျားလောင်းဟာအစားကိုဖြစ်တယ်လို့စားနေတယ်အဝတ်ကလည်းပဲရက်သေးဆိုတော့အတက်ရောက်နေပဲဝဲ့နေတယ်အဲ့တော့ဖျားလောင်းရဲ့စိတ်ကဘာလဲဆိုတော့အစားစားတာဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဖျားစားတဲ့သူတော်ကောင်းကြီးရဲ့ရည်ရွယ်ချက်ကအစာစားတာဒီအလုံးလုံးနိုင်မှုစားတာတဲ့ဒါသူတော်ကောင်းကြီးရဲ့ကြီးရွယ်ချက်ပါအဲ့တော့ခွန်ကြီးတို့တန်ဃာတော်ရှင်မြတ်တွေလည်းပဲအစာပါလို့စားတာလေယောဂါတွေဆာလောင်မုတ်သိချင်းယောဂါတွေကင်းပြောက်ပြီးတော့စာတင်စာချလုံနိုင်အောင်လို့စားတယ်မြတ်သားမှာဖျားပြုမေတ္တာပွားတရားရှိမှတ်နိုင်အောင်လို့စားတယ်အလုံးလုံးနိုင်မှုစားတယ်တဲ့မြတ်စွာဘုရားကသူ့ရဲ့တပည့်တော်ဝကတွေကိုသင်ပေးသွားပါတယ်ဒါခွန်ကြီးတို့ကြီးရွယ်ချက်မှန်ကန်တဲ့သဘောထားလို့ခေါ်ရပါတယ်အဲ့တော့ခုခေတ်ကြတော့တချို့အစားတောက်သိမ့်မမောတဲ့ပုံကူတွေပေါ်လာတဲ့အခါဘာဖြစ်လဲအလုံးလုံးနေကြတယ်နေမှာညာမှာဘာဖြစ်လို့လဲအစားတောက်ကောင်းကောင်းစားဖို့အလုံးလုံးနေကြတယ်ဆိုပြီးတော့ရည်ရွယ်ချက်ကကြောင်းမြန်ဖြစ်သွားပါတယ်သူတို့လုံးလုံးနေကြတာဒီပျော်ဝဲစားဖို့အတွက်ဘယ်ဆိုင်ကအစားတောက်တွေကောင်းတယ်အစားတောက်ကောင်းကောင်းစားဖို့အတွက်အလုံးလုံးနေတယ်ဆိုရင်ရည်ရွယ်ချက်ကကြောင်းမြန်ဖြစ်သွားတယ်တခါသူတို့ကောင်းနေရအဝဝတားလည်းပဲအချက်ကြောင့်လုံးဖို့ญาติอุตุตันအေးဘူးခံနိုင်ဖို့နောက်ပြီးတော့မှတ်ချင်းစားတဲ့တတ္တဝရရဲ့အန္တရာယ်ကိုကာကွယ်စေနိုင်ဖို့ဒီရည်ရွယ်ချက်နဲ့အဝဝကြတယ်ဒါပေမဲ့ခုခေတ်ကြတော့အဝဝတဲ့ရည်ရွယ်ချက်တည်းအချက်ကြောင့်ဖုံးလွှမ်းပြုံဒါမှမဟုတ်ญาติอุตุตันခံနိုင်ရုံဒါမှမဟုတ်မှတ်ချင်းစားတဲ့တတ္တဝရရဲ့အတွေ့အထိအကြိုက်ခဲတွေကိုခံနိုင်ရုံမကပဲနဲ့လှဖို့ပါဖို့ကိုယ်ပေါ်မှာအာယုံစိုက်ဖို့ဆိုတဲ့စိတ်ဓာတ်တွေပြောင်းလဲသွားပါတယ်ရည်ရွယ်ချက်တွေပြောင်းပြန်ဖြစ်သွားတယ် အဲ့တော့ရည်ရွယ်ချက်ကသူတော်ကောင်းတွေအစားစားတာလုံးလုံးနိုင်ဖို့အဝိုးဝတ္တဒီအချက်ကြောင့်ဖုံးလန်းပြီးကြတဲ့ဥဒုဒံခံနိုင်ပြီးတော့ကျန်းမာရေးကောင်းဖို့အလုံးလုံးဖို့ခုခေတ်ကြတော့အစားတော့စားဖို့အတွက်လုံးတယ်အဝိုးတွေဝတ်ဖို့အတွက်လုံးတယ်စသည်ဖြင့်အဝိုးတာဟုပဲကိုကိုအာယုံပြုခံနိုင်ဖို့ခုခေတ်ဆိုလို့ရှိရင်အာယုံတွေကပို့ပေါ်တော့ပို့ပြီးတော့ဆိုးလာတယ်အဲ့တော့ရည်ရွယ်ချက်မတူတဲ့သူတော်ကောင်းတွေနဲ့ဘုန်းကြီးရည်ရွယ်ချက်ချားနာတဲ့ပုဂ္ဂိုလ်ပုထုဇဉ်ပုဂ္ဂိုလ်တွေဘာထူးခြားတယ်လဲဒါလေးကြည့်ဖို့လိုလာတယ်အဲ့တော့ရည်ရွယ်ချက်ကောင်းတဲ့သူတော်ကောင်းတွေကအစားစားတာအဝတ်ဝတ္တဝအလုံးလုံးနိုင်ဖို့အချက်ကြောင့်ဖုံးလွှမ်းနိုင်ရုံပဲဆိုပြီးတော့စိတ်ထားတဲ့ပုဂ္ဂိုလ်တွေကြတော့ကိလေသာတွေနည်းနေပြီးတော့နောက်ဆုံးဖရာလောင်းသူတော်ကောင်းတွေကနိဗ္ဗာန်ကိုမျက်မှောက်ပြုသွားကြပြီတဲ့ဘုန်းကြီးတို့ကုသဇင်တွေကြတော့ဒီလိုမဟုတ်ဘူးအစားတောက်စားဖို့အဝတ်ဟာလှပဖို့စသဖြင့်ရည်ရွယ်ချက်တွေနဲ့ဒီစားတာတောက်တာဝတ်တာဟုပဲကိလေသာတွေတိုးနေတဲ့ခါကျတော့ခုချိန်ဒီတန်ត្រာတွေကမလွတ်ဖက်နဲ့တန်ត្រာထဲမှာဝဲလေတယ်တဲ့ဒီအကျိုးဆက်လေးတွေထူခြားချက်ရှိလာတော့မိမိတို့ကိုကိုမိမိတို့ဘုန်းကြီးတို့ကစားပြီးတော့အစာတောက်ကြောင့်ကိလေသာတွေမများဖို့အဝတ်အစားကြောင့်ကိလေသာတွေမဖြစ်ဖို့တက်နိုင်တယ်ညာကြိုးစားသွားရမယ်ဒါသူတော်ကောင်းတွေရဲ့လမ်းစဉ်ပါပဲအဲ့တော့ဘုရားလောင်းသူတော်ကောင်းကအဲ့ဒီလိုတရားကျင့်နေတဲ့အချိန်မှာတရားမင်းဟာသူ့ရဲ့ပန္တုပြပလာမြတ်ကြောက်ဖြာကြီးဟာဘာဖြစ်လာလဲဆိုတော့ပူနွေးတဲ့အချိန်ညာပြပြီးတင်းလာတော့တရားမင်းဟာလူပြည်မှာတရားကျင့်ကြံကြိုးကိုအားထုတ်နေတဲ့ယတိတဘာကိုတွေ့တော့ဩသူဟာတရားမင်းဖြစ်ခြင်းလို့များတရားအားထုတ်နေသလားကုသိုလ်ကောင်းမှုတွေလုပ်နေသလားဆိုပြီးစိုးရင်စိတ်လေးဖြစ်သွားတယ်အဲ့တော့တရားတွေကသိပြီးတော့ကျင့်ကြံကြိုးကိုအားထုတ်နေတော့သူ့တဲ့ကုသိုလ်သာသွားတော့တရားမင်းဖြစ်ခြင်းလို့တရားကျင့်တယ်ဆိုရင်ဒီပုဂ္ဂိုလ်ကတရားမင်းဖြစ်တော့မှာအဲ့တော့သူ့ရာသူကဆင်းပေးရမှာဆိုတော့တရားမင်းစိုးရင်စိတ်မကင်းနေဖြစ်လာတော့ဘာဖြစ်လို့များကုသိုလ်ကောင်းမှုတရားတွေကျင့်ကြံကြိုးကိုအထောက်နေတာလဲဆိုတာတရားမင်းကသိခြင်းစိတ်တွေပေါ်လာတယ်။အဲ့တော့ငါသွားပြီးတော့စုံစမ်းပါပဲ။စုံစမ်းတဲ့အခါမှာ तू ဟာတရားမင်းဖြစ်ခြင်းလို့ရှိရင်တော့ငါအေကံတော့ငါ့ကို तू စားမဲ့စားတွေလှူမှာပဲ။တရားမင်းသူ့ကိုမတောင်းမင်းနဲ့အချားကြီးရွယ်ချက်နဲ့ तू ဟာကုသိုလ်ကောင်းမှုတွေလုပ်နေရင်တော့ငါ့ကိုလှူမှာမဟုတ်ဘူး။ငါသွားပြီးတော့စုံစမ်းအောင်ပါပဲဆိုပြီးတော့တရားမင်းဟာတရားမင်းအတွင်ကိုဖျောက်ပြီးတော့ပုံနာအတွင်ကိုဖန်ဆင်းလိုက်ပြီးတော့ဖျားလောင်းတရင်တုံးနဲ့တိရွယ်မိုးကြောင်းနဲ့မလက်မကန်းမှာဆုံးသွားပြီးတော့ရက်ပါတယ်ဖျားလောင်းအဖြစ်ဒီရတေးရလည်းပဲအဲ့ဒီအချိန်မှာတိရွယ်မိုးကြောင်းရဲ့တကားပုံနဲ့လေးမှာထိုင်နေတယ်ဘာလုပ်နေတာလဲဆိုတော့တိရွယ်တွေပြုတ်ပြီးတော့ဖိုးခနောက်ပေါ်ကချပြီးတော့အေးလို့ရှင်စားမယ်ဆိုပြီးတော့အဲ့ဒီရည်ရွယ်ချက်လေးနဲ့ခဏထိုင်နေတဲ့အချိန်မှာတရားမင်းကနေဖန်ဆင်းထားတဲ့ပုံနာကဆုံးခံလာပြီးတော့ရက်တယ်ရက်တော့ဖျားလောင်းကမြင်လိုက်တယ်ဆိုရင်ဩဒီနေ့ငါကုသိုလ်ထူလိုက်တာအရာထူလိုက်တာအလူခံပုဂ္ဂိုလ်ကိုမြင်ရတာငါ့အတွက်ကုသိုလ်အင်မတန်ကောင်းတာပဲရတော်တာပဲအဲ့တော့ဒီနေ့ငါ့ရဲ့လူတန်းကျင်တဲ့စိတ်အလူပြည့်တော်မှာပဲဆိုပြီးတော့တခါတည်းသူ့စားဖို့ပြုတ်ထားတဲ့သခင်ရွက်ပြုတ်တယ်ကိုတခါတည်းအဲ့ဒီယတိပုံနာဆောင်ထားတဲ့တရားမင်းကဖန်ဆင်းထားတဲ့ပုံနာကိုအလုံးလှူပစ်လိုက်တယ်တဲ့အဲ့ဒီနေ့ဘုရားလောင်းကမစားတော့ပါဘူးအဲ့တော့စိတ်ထဲကနေပြီးတော့ဘာစုပန်လိုက်လဲဆိုတော့ဣဒံမေဒာနံတပိညုတညာနတပိစယောဟောတုမေတ္တုဤဣဒံဒါနံဤကောင်းမှုကုသကံဤဒါနကောင်းမှုကုသကံစေတနာတိတပိညုတညာနတာတပိညုတဉာဏ်ဤပိစယောရယံရာကြောင်းထောက်ပံ့သည်ဟောတုဖြစ်ပါစေတည်းဤတိသို့ပတ္တနံသုတောင်းမှုကိုအကာတိကောင်းစွာမသွေပြုခဲ့ပါသည်တည်းအဲ့တော့ဒီကုသိုလ်ကောင်းမှုကျွန်ုပ်စားမဲ့ကပင်ရွက်ပြုတ်တွေကိုကျွန်ုပ်တို့မချံပဲနဲ့ယခုလိုလှူဒန်းရတဲ့ဒါနကောင်းမှုကုသိုလ်ကံစေတနာကြောင့်တပ္ပညုတဉာဏ်ရပါရစေလို့ဒီလိုဆုတောင်းလိုက်ပါတယ်အဲ့တော့ဒီနေရာမှာဘုရားလောင်းရဲ့သူတော်ကောင်းရဲ့ဆုတောင်းလေးကြည့်နော်တပ္ပညုတဉာဏ်ရဲ့ထောက်ပံ့ဖြစ်ပါစေလို့ဘုရားဖြစ်ပြရစေလို့ပြောတာပါဘုရားဘာလို့ဖြစ်ချင်တာလဲလို့မေးရင်သူ့မိသားဘဝကိုပြန်ကြည့်လိုက်တတ္တဝါတွေကိုကယ်ခြင်းလို့တဲ့တတဝါရီတရားမသိတဲ့ပုဂ္ဂိုလ်တွေလူတွေနဲ့တည်းပြန်မာရီထက်တလဲလဲအိုနာသေးနေတဲ့တတဝါရီကိုအိုနာသေးရလွတ်အောင်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်အသိဉာဏ်ဤတိုးပွားအောင်ငရဲကြမယ်ပုဂ္ဂိုလ်တွေငရဲမကြအောင်မျက်စောပြားကတရားဟောခြင်းလုံးလို့ဘုရားဖြစ်ခြင်းတာပါအဲ့တော့ဘုရားဖြစ်ပြသည်လို့ဆုတောင်းတာအများကျိုးကိုဆောင်ရွက်နိုင်ရသည်လို့ဆုတောင်းတာ ਨੇ အတူတူပါပဲအဲ့တော့ဘုရားလောင်းဟာဘုရားမဖြစ်ခင်ကတည်းကစိတ်တလေးတွေသိကောင်းခဲ့ပါတယ်ဖုန်းကြီးတို့ဖျားဖြစ်ပြီးတော့ငါစိတ်ကြအောင်နေမယ်ဖျားဖြစ်ပြီးလို့ချင်းလူတွေကငါ့ကိုလူတန်းလိမ့်မယ်ဒီစိတ်တွေလုံးဝမရှိပါဘူးဖျားဖြစ်လို့ချင်းတတ္တဝါတွေကိုတရားဟောပေးမယ်ငါတရားရဲ့တရားကိုသိပြီးတော့တတ္တဝါတွေကြွတန်းဝင်ပြီးတော့အသိဉာဏ်တွေရပြီးတော့မဉဏ်ဖူဉဏ်နဲ့အပေလေးပါချင်းရဲကကင်းလို့ကြပါစေဆိုပြီးတော့တနာတဲ့စိတ်နဲ့အများရဲ့အကျိုးကိုဆောင်ရွက်ခြင်းလို့ဖျားသူ့ကိုတောင်းတာပါအဲ့ အဲ့တော့ဒါကိုကြည့်ပြီးတော့ဘုန်းကြီးတို့ကလည်းပဲသင်္ကန်းစာယူရတာပဲမိမိတို့ဇာမေးပွဲတွေအောင်ဖြေတယ်စီးပွားရေးတွေရအောင်ရှားတယ်ဘာလို့ဖို့လဲဖရာလောက်သူတော်ကောင်းရဲ့စိတ်သက်ကိုလိုက်မယ်ဆိုရင်ဘုန်းကြီးတို့ဇာမေးပွဲတွေအောင်ဖြေခဲ့တယ်ဟာငါဇာမေးပွဲအောင်လို့ရှိရင်ဒကာဒကာမတွေရဲ့ကြည်ညိုမှာငါဇာမေးပွဲအောင်လို့ရှိရင်ငါ့ကိုလှူဒန်းကြမှာငါ့ကိုပူဇော်ကြမှာအကြောင်းကြီးတွေဖောက်ပြီးမှာဒီရွယ်ချက်နဲ့ဘုန်းကြီးတို့ဇာမေးပွဲအောင်ဖြေလို့ရှိရင်ဒါအကုသို့မကင်းပါဘူးကောင်းတဲ့စိတ်ထားမဟုတ်ပါဘူးဖျားလောင်းကြတဲ့သူတော်ကောင်းတွေရဲ့စိတ်တက်နဲ့မိုးနဲ့မြေကွာသွားနိုင်တယ်တဲ့စီပွားရေးရှာလို့ရှိရင်လည်းပဲဒီတိုင်းပဲစီပွားရေးရှာတာဘာလို့ဖို့လဲအာငါတုံးဖို့ငါချုံဖို့ငါစိန်ခံဖို့ဒီစိတ်တွေနဲ့ရှာနေလို့ရှိရင်ဒါသူတော်ကောင်းတွေလမ်းစဉ်တယ်တခြားစီဖြစ်သွားပါတယ်ဘုန်းကြီးတို့ဒီသူတော်ကောင်းတွေရဲ့လမ်းစဉ်တယ်ပြတာတလန်းတန်တလန်းဖြစ်သွားပါတယ်ဘာမှမဆိုင်တယ်လို့ဖြစ်သွားတယ်ခုဖျားလောင်းဟာသူစားနဲ့ကပင်းရွက်ပြုတ်တည်ဘူးသူမစားဘဲနဲ့အငတ်ခံပြီးတော့လှူဒန်းလိုက်တာတက်ပင်ကြီးညာလိုချင်လို့ဖျားချစ်ပြီးတော့တတ္တဝါဒီကဲတင်ခြင်းလို့အများကျုပ်ကိုဆောင်းခြင်းလို့တဲ့ဘုန်းကြီးတို့လည်းပဲဒါလေးကိုမိမိတို့ရဲ့နှလုံးသားထဲမှာတက်ကူးပြီးတော့ယူသင့်ပါတယ်တန်ဃာတော်ရှင်မြတ်တွေဆိုရင်လည်းပဲစာမှုပဲအောင်လုပ်တဲ့အများကျုပ်ကိုဆောင်းနိုင်အောင်လို့သာသနာတော်ကြီးအကျိုးကိုဆောင်းခြင်းလို့မိမိတို့လူတကာတကမတွေလည်းပဲစီပွားရေးလုပ်တယ်ပညာတက်ဖြစ်အောင်လုပ်တယ်အများကျုပ်ကိုဆောင်ရွက်နိုင်မှုသာသနာတော်ကြီးပြုစုခြင်းလို့ဒီစိတ်ထားနဲ့ဆိုရင်ဘုန်းကြီးတို့ကုသိုလ်တွေပါရမီတွေတိုးသွားမှာပဲဒါကြောင့်မို့ဒါလေးတွေကမိမိတို့ရဲ့နှလုံးသားထဲမှာဖျားလောင်းသူတော်ကောင်းတွေဘလို့စုပန်တယ်လဲဆိုတာဒီတက်ကလေးကူးသေးခြင်းလို့ဒီတရားကိုဟောပေးတာပါမိမိတို့မှာကုသိုလ်ကြီးတွေတိတ်ကြီးကြီးကြီးတွေအမြဲတမ်းလုပ်နေကြတယ်အဲ့တော့ဖျားလောင်းစားတဲ့သူတော်ကောင်းတွေဘာစုတွေတောင်းတယ်လဲစီပွားရေးတက်ခြင်းနဲ့စုတောင်းသလားဒီနေရာမတောင်းပါဘူးနောက်ပြီးတော့ဘယ်ချိန်မှာဘလို့ခံစားလိုက်ခြင်းတာဒါတွေလည်းမပါဘူးဖျားဖြစ်ပြရသည်တပည့်ညတ်ဉာဏ်ရပြရသည်တပည့်ညတ်ဉာဏ်ရပြီးတော့တရားဟောပြီးတော့အများကျုပ်ကိုဆောင်ရွက်နိုင်ပြရသည်ဒီစိတ်ထားလေးနဲ့ကုသိုလ်ကောင်းမှုလုပ်တယ်တဲ့ဒါသိပြီတော့မှတ်သားစရာလိုက်နာစရာကျင့်သုံးစရာကောင်းပါတယ်အဲ့တော့ယနေ့မိဘမေတ္တာမိသားစုလည်းစီပွားရေးရှာကြတယ်ငါသာသနာအတွက်ထောက်ပံ့ဖို့ဆင်းရဲသားတွေကိုငါကူညီဖို့ငါလူမျိုးကိုမြင့်တင်ခြင်းလို့ဒီစိတ်နဲ့စီပွားရေးရှာတယ်စီပွားရေးရှာတာအကုသို့မဖြစ်ပါဘူးဘုန်းကြီးတို့လည်းပဲပရိယတ်စာသင်စာကြားလုပ်တယ်သာသနာပြုဖို့တပည့်တွေစိတ်တက်တွေမွန်မြတ်ဖို့စံမှုပဲအောင်ပြီးတော့နာမည်ကြီးယုံဒါမျိုးတွေသွားမမျှော်ရပါဘူးမျှော်လို့ရှိရင်သူတို့ကောင်းတဲ့လမ်းစဉ်နဲ့တွေ့ပြီးသွားနိုင်တယ်တဲ့ဒါလေးတွေကိုဘုန်းကြီးသိပြခြင်းပါတယ်အဲ့တော့အဲ့ဒီလိုဆူတောင်းပြီးတော့လှူလိုက်တဲ့အခါမှာဘုန်းကြီးတို့နောက်ရရောက်တော့လည်းပဲဒီလိုပဲတရားမင်းရဲ့ပုံနာတွင်ဆန်းဆိုင်ပြီးတော့လာပြီးတော့လှူပြန်ပြန်ဖရာလောင်းကသူစားမဲ့ကပင်ရွက်ပြုတ်ဒီကိုလှူလိုက်ပြန်ရောတတိယနေ့မှလည်းပဲလာလှူပြန်ဒီလိုပဲလှူလိုက်ပြန်ရောတရားမင်းကဖရာလောင်းဘာဖြစ်လို့ဒီလိုလှူတယ်ဆိုတာမသိသေးဘူးဖရာလောင်းကအဲ့ဒီနေ့နောက်ဆုံးတတိယမြောက်လှူပြီးတဲ့နေ့မှအစာမစားရတာ၃ရက်ရှိသွားပြီစားနေရတာကအာဟာရသိမ့်မပါတဲ့ကပင်ရွက်ပြုတ်ကိုနေ့စဉ်စားနေရတာတိုင်းနဲ့ဒီပြည်ပြည်ပြုတ်ကိုပဲမစားရတာ၃ရက်ရှိတော့အာဟာရတွေကနည်းလာတော့အားတော့နည်းသွားပြီ။ဒါနဲ့လို့သူဟာအဲ့ဒီတိရွယ်မိုးကြောင်းရဲ့တကားပေါက်နံမှာနေ့၁၂နာရီလောက်မှထိုင်ပြီးတော့ဒါနတွေကိုဆင်ခြင်နေတာ။ဩငါဒါနပြုရပေးတယ်။ငါပြုခြင်းတဲ့ဒါနကဒီလူမရှိသူမရှိကျွန်းနေမှာ ਉਹ ပဲငါစားမဲ့အစားစာကိုလှူဒန်းရပေးတယ်ဆိုပြီးသူ့ရဲ့ကပင်းရဲ့ပြုတ်ဟာတန်ဖိုးမရှိပြီမဲ့စေရနာတွေကသိကြည်မှာတော့ဝန္တာပီတိတွေဖြစ်လို့မျက်နှာကိုတွန့်ခြင်းမရှိပါဘူး။လူတိုင်းမရတဲ့အတွက်နောင်တာတရားဆိုတာလည်းမရှိဘူးအင်မတန်မှပီတိတွေဖြစ်ပြီးတော့ပြုံးနေတော့တရားမြင်ရတယ်ပဲကြည့်ပြီးတော့စဉ်းစားရတယ်ဒီရက်တွေဟာတဲ့သုံးရက်တိုင်တိုင်စာမစားပဲနဲ့တိတ်ပြီးတော့မျက်နှာလည်းပဲနှစ်သက်တဲ့မူရာတွေဖြစ်နေတယ်နောင်တာတရားဆိုတာလည်းပဲဘလို့မှမရှိဘူးသူဘာရည်ရွယ်ချက်နဲ့ကုသိုလ်ပြုနေတာလဲငါမသိရသေးဘူးအဲ့တော့ငါမင်းမှပဲသူဘာဖြစ်လို့များဒီလိုကုသိုလ်တွေကိုပြုနေရတာလဲတရားတွေကျင့်နေရတာလဲကိုစားမဲ့အစားစာကိုငတ်ခံပြီးတော့ဘာလို့လှူဒန်းနေရတာလဲငါမင်းဥမှပဲဆိုပြီးတော့အဲတစ်ချက်ထိုးလောက်ကြတော့ခွန်ကြီးတို့တရားမင်းကအလောင်းတော်အကိတိတိရွယ်မိုးကြောင်းရဲ့တကားပေါက်မှာထိုင်နေတဲ့အချိန်မှာအပေါ်ကနေပြီးတော့တရားမင်းဖြစ်ကိုကိုထင်ပြပြီးတော့လှမ်းပြီးတော့မေးလိုက်ပါတယ်အကိတိဒိဋ္ဌဝါတမန္တံတက္ကောဘုဒ္ဓပတိပြဝီဂိမ့်ပတ္တယံမဟာပြံမီဧကောတမတိခမဏီတဲ့ရှင်ရသေးတဲ့ကျွန်ုပ်မေးပြရစီသင်ဟာအင်မတန်မှပူလောင်နေတဲ့အချိန်ဆံလန်ရီပတ်ဝန်းလဲဝိုင်းနေတဲ့ကျွန်းကြီးထဲမှာငြင်းငြင်းချမ်းချမ်းနဲ့ထိုင်နေတယ်တဲ့သင်ဟာတရားတွေလည်းပဲကျင့်ခဲ့တယ်အဲ့တော့ဘာစုကိုတောင်းပြီးတော့သင်ငြင်းငြင်းချမ်းချမ်းနေနိုင်ရတာလဲတရားမင်းဖြစ်ကိုဆုတောင်းပြီးတော့ဒီလိုငြင်းငြင်းချမ်းချမ်းနဲ့တရားကျင့်နေတာလားဒါမှမဟုတ်အခြားစုတွေကိုမြန်လိုချင်လို့လားလို့တရားမင်းကမနေနိုင်မထိုင်နိုင်ဖြစ်ပြီးတော့မေးရချာပါတယ်သူလည်းပဲပုထုဇဉ်ဆိုတော့သူ့ရဲ့တရားမင်းစိတ်ပိုင်ကိုလူမှကြောက်တာသူဟာတရားထုတ်နေတယ်တရားထုတ်ပြီးတော့တရားမင်းဖြစ်ပြစီဆိုရင်သူဟာနောက်ဘဝတရားမင်းလာပြီလို့ကုသိုလ်ကသူ့နဲ့သားသွားရင်သူကဆင်းပြေးရမယ်သဘောရှိနေလို့အင်မတန်ကြောက်ပြီးတော့မေးလိုက်တဲ့အခါဖရာလောင်းသူတော်ကောင်းကဘလို့ဖြေလိုက်လဲဆိုတော့ ဒုက္ခပုဏ္ဏဘဝတကတရိရတ္တသသေရဏံသမ္မောဟမရဏံဒုက္ခံတတ္တမသမ္မာမိဝါတဝါတရားနည်းနဲ့ကျွန်ုပ်တရားကျင့်နေတာတရားနည်းဖြစ်ကိုလိုချင်လို့လည်းမဟုတ်ဘူးအခြားသောနတ်ဖြစ်ခြင်းလို့လူဖြစ်ခြင်းလို့ဒီသီးသိမ့်နေတောင်းတပြီးတော့ကျွန်ုပ်တရားကျင့်နေတာမဟုတ်ပါဘူးတဲ့ဘာဖြစ်လို့လဲဆိုတော့ဒုက္ခပုဏ္ဏဘဝတကတရားမင်းနဲ့တပံပဋိသင်္ဍေနေရတဲ့နောက်ဘဝဖြစ်ရတဲ့ဆင်းရဲဟာသိကြီးကြပါတယ်ဘုရားတို့အမှတ်တမဲ့ကြည့်ရင်တော့ဘုရားလောင်းစကားနားမလည်ကြရည်ပဋိသင်္ဍေနေရတဲ့ဒကာတော်မတွေစဉ်းစားကြည့်ပေါ့အဘိဓမ္မာနီနဲ့ဆိုရင်စိတ်တက္ကနာတစ်ချက်လေးဘာမှမသိလိုက်ဘူးပဋိသင်္ဍေနေတဲ့ချိန်ဟာဘုရားတို့သုတ်တန်နီနဲ့ပြောလို့ရှိရင်လည်းပဲအမိဝမ်းထဲမှာ6လကျော်6လအောင်းနေရတဲ့ဒုက္ခဘယ်သူသိမှာလဲမိမိတို့မွေးလာတဲ့အခါမှာတစ်နှစ်သားတောင်မှဒီဒုက္ခတွေကိုခုချိန်လည်းပဲပြန်စဉ်းစားလို့ရှိရင်မြတ်စွာဘုရားကဒုက္ခဆိုလို့ဒါဩပရိသဏီနေရတာနောက်ဘဝဖြစ်ရတာဒုက္ခလို့သိရတာတကယ်တော့ခွန်ကြီးတို့ပြန်ပြီးတော့တွေ့ကြည့်ပရိသဏီနေရတဲ့ဒုက္ခခုချိန်ဘာမှမသိပါဘူးအဝိဇ္ဇာကဖုံးသွားတယ်တကယ်တော့ပရိသဏီနေရတဲ့ဒုက္ခနောက်ဘဝဖြစ်ရတဲ့ဒုက္ခသိသိရဲတယ်တာမျိုးဖြေလိုက်တယ်အဲ့တော့ခွန်ကြီးတို့ဒါလေးကိုဥပမာနဲ့ထင်အောင်မာစီဆရာတော်ဘုရားကြီးရဲ့စကားနဲ့ပြောရရင်လူတယောက်ကျိုးစင်တက်ရပါမယ်ဆိုတာလက်မှတ်ထိုးတဲ့ကိစ္စစဉ်းစားကြည့်လိုက်ပါလူတယောက်ကကျိုးစင်တက်ရမယ်၊သေမင်းကြခံရတယ်ဆိုတော့လက်မှတ်ထိုးရတာဘလောက်ဆင်းရဲမလဲစဉ်းစားကြည့်လိုက်။ဒါကြောင့်ဘေးကမြင်လာတော့လက်မှတ်ထိုးရတာဘောပင်လေးကိုင်းပြီးတော့စာမင်းရေးလိုက်ရတာဘာဆင်းရဲလို့လဲ။ဒါတော့မေးစရာရှိတယ်။သို့တော့ဒီလိုလက်မှတ်ထိုးလိုက်တာနဲ့တကယ်နဲ့သူဟာအသက်ခံပါမယ်၊ကျိုးစင်တက်ပါမယ်လို့အာမခံပြီးသားဖြစ်သွားတဲ့အတွက်သူ့အတွက်ကတော့ဒီလက်မှတ်လေးထိုးရတာကသိဆင်းရဲတာပဲ။ဒီလိုပါပဲပဋိသင်္ဍေနေရတဲ့ဒုက္ခပဋိသင်္ဍေနေလိုက်ပြီဆိုရင်နောက်တခါခုတက္ကရာမတွေတက္ကတရားယောဂါတွေဖြစ်ပြီးတော့အနာယောဂါတွေနဲ့သိချင်းရတဲ့ဒုက္ခအဲ့ဒါဘာဖြစ်လို့ရတာလဲပဋိသင်္ဍေနေကလေးဘဝဖြစ်ခဲ့ရလို့ဒီဒုက္ခကိုရကြတာပါတချို့ဆိုရင်နေကလေးနဲ့ဒုက္ခိတာတွေဖြစ်လို့ဟိုကနာတိယနာယောဂါတွေကပေါ်လိုက်တာအဲ့ဒါပဋိသင်္ဍေနေကလေးဘဝဖြစ်ခဲ့လို့ပဋိသင်္ဍေတာမရှိခဲ့ရင်ဒီနာရတဲ့ဒုက္ခမရှိနိုင်ပါဘူးနောက်ပြီးတော့အိုရတဲ့ဒုက္ခကိုယ့်ရဲ့ရုပ်ကိုဘယ်သူကအိုခြင်းမလဲကြည်လာတဲ့အခါမှာဆံမင်းကဖြူလာတယ်ခါကတိုင်လာတယ်နားကထိုင်လာတယ်သွားရည်ကကြိုးလာတယ်နောက်ပြီးတော့မျက်လုံးတွေကမှုန်လာတယ်ဒီဒုက္ခဘယ်သူမှမလို့ခြင်းပါဘူးဘာဖြစ်လို့ရတာလဲဘဝကိုယူခဲ့လို့ပဋိသင်္ဍေနေခဲ့လို့ဒီဒုက္ခမလို့ခြင်းလည်းပဲခံရမှာပဲအဲ့တော့ဒီဒုက္ခတွေကပဋိသင်္ဍေနေခဲ့လို့ရဒါကြောင့်မို့ပဋိသင်္ဍေနေရတဲ့ဘဝမဖြစ်ရတဲ့ဒုက္ခနောက်ပြီးတော့ဒုက္ခကုဏဘောတကတရိရတ္တသဗေဒနံနဲ့ပေရတဲ့ဒုက္ခလည်းပဲသိကြီးကျယ်တာပဲကိုကအလုံးပြည့်စုံနေတဲ့အချိန်မှာကိုချစ်တဲ့ပုံကိုယ်လေးနဲ့ကိုမြတ်လို့တဲ့ပစ္စည်းတွေနဲ့ဘယ်သူမှမခွဲကျင်ပါဘူး။ဒါပေမဲ့ချိန်တန်တော့ခွဲပေးရတာပဲ။ဘာဖြစ်လို့သေရတာလဲနေပဋိသင်္ဍေနေခဲ့လို့တဲ့ဘဝရခဲ့လို့သေရတာပဲ။ဒါကြောင့်မို့ဒီဒုက္ခတွေဟာအိုရတဲ့ဒုက္ခ၊နာရတဲ့ဒုက္ခ၊သံမောဟမရဏဒုက္ခ၊သေခာနိမခံစားရတဲ့ဒုက္ခ။ဒီဒုက္ခပေါင်းစုံကပဋိသင်္ဍေနေရခြင်းကြောင့်ဖြစ်တယ်။ဘုန်းကြီးတို့ကျိုးစင်တရားမဲ့ပုဂ္ဂိုလ်ကလက်မှတ်ထိုးရတာဆင်းရဲတယ်လို့ပဲပဋိသင်္ဍေနေရတာမသိရင်မသိဆင်းရဲတယ်။နောက်ဆက်တွဲအကျိုးတွေကသိများပါတယ်။ဒါကြောင့်ဒီဒုက္ခတွေမြင်လိုက်တဲ့အတွက်ဒီအိုနာတေးဒုက္ခတွေလွတ်တဲ့နိဗ္ဗာန်ကိုတောင့်တပြီးတော့ကျွန်တို့ကတရားကျင့်နေတာပါတဲ့တရားမင်းဖြစ်ခြင်းလို့လည်းမဟုတ်ပါဘူးတရားမင်းဖြစ်ရင်လည်းပဲနောက်ဆုံးနာရမယ်သေရမယ်ဒီဒုက္ခတွေနဲ့တွေ့ရမှာပဲလူချမ်းသာကြီးဖြစ်လို့ရှိရင်လည်းပဲနာရတဲ့သေရတဲ့အိုရတဲ့သေခာနိမခံစားရတဲ့ဒုက္ခတွေရှိနေတာဒါကြောင့်ဒီဒုက္ခတွေရလွတ်ခြင်းလို့ကျွန်တို့တရားကျင့်နေတာပါလို့ပြန်ကြည့်လိုက်တော့တရားမင်းသိကြည်ညိုသွားတယ်အဲ့တော့တရားမင်းကဘာပြောလိုက်လဲဆိုတော့ဧတတမိနေသူလက်ပိတိပရိရူပေသူပါတိတိဝရံတတပတေရမိယံကိဟိမနတိစ္ဆတိတဲ့ဝရံတတပတေရမိကတ္တပနွယ်၌ဖြစ်တဲ့အရှင်ယတိတဲ့အကတိယတိတင်းရဲ့စကားဟာတိတ်ပြီးတော့တရားနည်းလမ်းကြတာပဲတင်ပြောတဲ့စကားဟာတိတ်ပြီးတော့မှန်ကန်တာပဲတဲ့အဲ့တော့တင်းရဲ့စကားမှန်ကန်တဲ့ယုတ်တိကြတယ်တရားနည်းလမ်းကြတယ်ကောင်းတယ်ဒါကြောင့်မို့တင့်ကိုသူကျွန်တို့ကြည်ညိုတဲ့အတွက်တင့်စိတ်ထဲမှာရှိတဲ့ဆုတောင်းပါတဲ့ကျွန်တို့တင့်ကိုဆုပေးရစီလို့ဘုန်းကြီးတို့အာဂတိယတိကိုတရားမင်းကပြောတော့တာပဲအဲ့တော့အာဂတိယတိကစဉ်းစားမနေပါဘူးတရားမင်းကလိုတဲ့ဆုတောင်းပါဆိုတော့ဘာဆုတောင်းလိုက်လဲဆိုတော့ဝရင်သေးမေတောတကသဗ္ဗဗုဒ္ဓနာမိတ္တရာရေနာပုဒ္ဓိဇာဓာရိဇာဒနာတိညာပိယာနိစလတနာရနာတပန္တီတောလဘောနမိဝတိတဲ့တရားမင်းနဲ့တင်ကျွန်ုပ်ကိုသုတကုပေးမယ်ဆိုလို့ရှိရင်ကျွန်ုပ်သုတကုတောင်းမှမယ်တဲ့ဘာလဲဆိုတော့ရေနာပုတ္တိဇာဒါရိဇာဒနာတညံပိယာနိဇာလတနာရနာတပန္တီတဲ့တရားမင်းနဲ့လောကမှာလူတွေဟာအလိုဆန္ဒတွေတိတ်က ြီးပါပြီးတော့လွန်ခဲ့လာရင်မကောင်းဘူးပေါ့အဲ့တော့လောကမှာအလိုမပြည့်တာတွေရှိနေပါတယ်တဲ့ဘာတွေအလိုမပြည့်တာလဲပုဒ္ဒသာသမီနဲ့ဆက်ပြီးတော့အလိုမပြည့်တာတွေဒါရခင်ပွန်နဲ့ဆက်ပြီးတော့နောက်ပြီးတော့ဇနီးမယားနဲ့ဆက်ပြီးတော့အလိုမကျအလိုမပြည့်တာတွေဒါတွေလည်းပဲအများကြီးရှိပါတယ်တဏ္ဍာဉ္ဇံပိယာနိစာနောက်ပြီးတော့ဥစ္စာပစ္စည်းတွေနဲ့ခင်မပေါ်နေတဲ့ပစ္စည်းမျိုးစုံတွေနဲ့ဈေးကံပစ္စည်းမျိုးစုံတွေနဲ့ဆက်ပြီးတော့အလိုမကျတာတွေအင်မတန်မှလိုချင်တောင်းတတာတွေလည်းပဲရှိနေကြတယ်တဲ့အဲ့တော့တေယခံဘယ်သူလဲမေးရင်လောဘကြောင့်ဖြစ်ရတာပါတဲ့ဘုန်းကြီးတို့ဒီသာသမီနဲ့ဆက်လို့ရှိရင်လည်းပဲကိုသာသမီဟာဉာဏ်ရည်ဘလောက်ရှိတယ်လဲဒါလေးတွေးကြည့်ပေါ့ကိုသာသမီရဲ့ကြိုးစားမှုအားဘလောက်ရှိတယ်လဲဒါလေးကိုသိရပါတယ်ဒီလိုမှမဟုတ်ပဲနဲ့ကိုသာသမီဟာဉာဏ်ရည်လည်းပဲညံ့နေတယ်ကြိုးစားမှုလည်းပဲသိမ့်မရှိဘူးဒီလိုမဟုတ်ပဲနဲ့ခြားသားသမီးတွေရတိုးတက်သွားတယ်ပညာရေးတွေသိမ့်မြင်သွားတယ်စီးပွားရေးတွေသိမ့်အောင်မြင်သွားတယ်ဒါဟုတ်ငါသားသမီးတွေမဖြစ်ရကောင်းလားဆိုပြီးတော့တိတ်ပြီးတော့အာမလို့အာမရာတွေနဲ့သားသမီးပေါ်မှာဖိအားတွေပေးဒါမျိုးဆိုရင်ဒါတွေကပူလောင်တဲ့လောဘတွေမပြည့်နိုင်တဲ့လောဘတွေပြောင်းသွားပါတယ်ကိုသားသမီးကိုတကယ်တော်စင်ကျင်လို့ကောင်းအောင်ဆုံးပါတယ်တရားနည်းလမ်းကြောင်းပြောတယ်တကယ်လို့အောင်မြင်လာတဲ့အခါမှာဥပမာဖြင့်ခြေတန်းကိုသူညံ့ရခြင်းရသုံးပါးသားနဲ့အောင်မြင်တယ်သုံးပါးသားနဲ့ကြည်လဲရမှာပဲဒါပဲခြားသားသမီးတွေရဲ့၆ပါးသားဂုံတူတွေရတယ်ကိုသားသမီးကြတော့ဂုံတူကမရဘူးမကြည်မနဲ့တည်းနဲ့စိတ်ထဲမှာလိုမကြတာတွေနဲ့အများကြီးဖြစ်ချင်နေတယ်ဆိုရင်ဒါတွေကမတရားလောဘဖြစ်သွားပါတယ်မပြည့်နိုင်တဲ့လောဘတွေဖြစ်သွားပြီတဲ့ဇေနာပုတ္တိဇာဓာရီဇာတဲ့ဇနီးမယားခင်ပွန်တစ်ယောက်ကနေနှစ်ယောက်နှစ်ယောက်ကနေသုံးယောက်အိမ်ဆောင်ကြီးတွေဖောက်ပြန်ကြတယ်ဒါတွေကတရားခံဘယ်သူလဲမေးရင်လောဘတရားတဲ့တကယ်တော့အာယုံကမကုံဆိုတာဘုန်းကြီးတို့စားငံကြီးနဲ့တူပါတယ်ဆန်းဆန်းကြီးကတခွက်တောက်လိုက်ဘယ်တော့မှမဝဘူးတခွက်ထက်တောက်လိုက်ဘိုက်ဘဲကားယုံရှိမယ်ဘယ်တော့မှအာသာမပြေပါဘူးအဲ့တော့ဒီလိုပဲတဲ့ဇနီးမယားဒီခင်ပွန်နေနဲ့ဆက်ပြီးတော့ကိုယ်စိတ်ကိုနှလုံးသားကိုမထိန်ပုတ်လို့ရှိရင်လောဘဆိုတာဘယ်တော့မှမပြေပါဘူးနောက်ပြီးတော့ဘုန်းကြီးတို့လောဘဟာဘာနဲ့တူလဲဆိုတော့တမုဒ္ဒရာကြီးနဲ့လည်းတူတယ်တဲ့တချို့နေရာတွေကြတော့တမုဒ္ဒရာကြီးကဘုန်းကြီးတို့မြေကြီး၅တွယ်မြေငယ်၅၀၀စီးစင်းလာတဲ့ကြီးတွေပြေပါပြီလို့ဘယ်တော့မှမပြောဘူးလာသမ ्या ကြီးတွေအကုန်လက်ခံတာပဲနောက်ပြီးတော့မီးဘုံကြီးကြီးလိုက်မီးဘုံကြီးထဲမှာလောင်စာတွေမီးတွေတောက်နေတာထည့်လိုက်ဘလောက်ပဲလောင်စာတွေထည့်တယ်မီးဘုံကြီးကကျုပ်ဝါပါပြီလို့ဘယ်တော့မှမပြောဘူးဒီလိုပါပဲဘုန်းကြီးတို့သာသမီနဲ့ဆက်ပြီးတော့ကိုယ်စိတ်ကိုမထိမ့်မင်းနဲ့မြတ်စွာဘုရားကဇနီးမယားဆိုရင်သစ္စာရှိရှိ၅ပါးသီလစောင့်ထိန်ရတယ်ကာမိတုမိစ္ဆာတရမကျူးလွန်နဲ့ဆိုရင်ဒီလောဘလေးနဲ့ကိုယ့်ရဲ့ဇနီးမယားတွေနဲ့သမီးသားတွေနဲ့တော်ပြီပေါ့ဘဝမှာကုသပါရမီဖြစ်နိုင်တယ်ဒါပေမဲ့တချို့ကြတော့ဒီလိုမျိုးပဲနဲ့ကျူးလွန်ကြတယ်ဆိုတော့ဒါတွေဟာမိဘုံကြီးသမုဒ္ဒရာကြီးဆန်းငံကြီးတွေတောင်းမိတယ်လို့ဖြစ်ပြီးတော့ဘယ်တော့မှအလိုမပြေပါဘူး။ရေနာပုတ္တိဇာဒါရိဇဒနာတဉ္ဉံပိယာနိဇာတဲ့ပစ္စည်းဥစ္စာလည်းပဲဒီတိုင်းပဲ။တချို့ကကိုကနေပြီးတော့သိန်းတရာရင်းနေတယ်။သိန်းတရာရင်းနေတဲ့ပုဂ္ဂိုလ်ကများများမြတ်တယ်။ကိုကတသိန်းလောက်ရင်းနေတယ်ကိုသိန်းတရာရင်းနေတဲ့ပုဂ္ဂိုလ်ကအများကြီးမြတ်တာကိုမြင်ပြီးတော့လူကျင်လောဘတွေနဲ့မတရားလျှောက်လို့ဒီပုဂ္ဂိုလ်ရဲ့လောဘဟာအတံမှာလောဘဖြစ်သွားပြီတဲ့ဘုန်းကြီးတို့လောဘဟာသာသနာပြုသူအတွက်မိသားစုစာဝတ်နေရေးအတွက်ဒါတွေကလောက်ရမှာပြီမြတ်စွာဘုရားစီးပွားရေးမရှာနဲ့လို့မဟောပါဘူးကိုယ့်ရဲ့မိသားစုပြည်လဲဖို့အတွက်တရားနည်းလမ်းသဖြင့်ရှာဖွေရမှာပဲနောက်ပြီးတော့သာသနာတော်ကြီးအတွက်ထောက်ပံ့ဖို့ကိုယ့်ကိုသိဉဏ်ပေးနေတဲ့သာသနာတော်ကြီးရှေးဖို့ဒါမျိုးတွေဟာလောက်ရမှာပဲဒီအတွက်စီးပွားရေးလောက်ရမှာပဲတို့တော့သိတဲ့ရရင်နေတဲ့ပုဂ္ဂိုလ်အမျက်တွေအားကြတာမြင်ပြီးကိုကတသိန်းလောက်ရင်းနေတယ်လို့သွားပြီးအမျက်တွေအများကြီးလိုချင်ပြီးမဟုတ်တာတွေရှောက်လုတ်တယ်ဆိုရင်တော့ဒါတွေဟာဘယ်တော့မှမပြည့်နိုင်တဲ့လောဘတဲ့လက်ဓာနရနာတပန္တိနရမျိုးကောင်းသားမျိုးကောင်းသမီးဆိုတဲ့လူပုဂ္ဂိုလ်တို့ဒီလက်ဓာရပြီး၍ဒီနာတပန္တိဘယ်တော့မှတင့်တိတ်မြောင်ရဲကြလေကိုတောလောဘနမီဝတိတောလောဘအဲ့ဒီလိုဘယ်တော့မှတင့်တိတ်မြောင်ရဲခြင်းမရှိတဲ့မပြည့်နိုင်တဲ့လောဘမျိုးတိမယိကျွနှုတ်ရဲ့တဏ္ဏနဝတိဘယ်တော့မှမရှိပါရစေနဲ့ဣတိတုအာဂေတိတာဘတောအာဂေတိအလောင်းတော်ယတိတိပတနံသုတောင်းမှုကိုအကာတိကောင်းစွာမသွေပြုခဲ့ပါပေတတိအဲ့ဒီလိုမတရားတစ်ဖြင့်ဖြစ်တဲ့လောဘမျိုးဘယ်တော့မှမပြည့်နိုင်တဲ့လောဘတရားတစ်ဖြင့်ရတာကိုဒါလေးနဲ့မယောင်ရဲနိုင်မင်းနဲ့မတရားတစ်ဖြင့်လိုချင်တာသူများမျက်ရည်ကြည့်နေကြမှစီးပွားရေးတက်တာသူများကိုယ်သွေးဆုပ်ပြီးမှစီးပွားရေးတက်တာဒီလိုမတရားတစ်ဖြင့်မပြည့်နိုင်တဲ့လောဘမျိုးကျွန်ုပ်နှလုံးသားထဲမှာဘယ်တော့မှမရှိပါရစေနဲ့လို့ဒီလိုဆုတောင်းသွားပါတယ်အဲ့တော့ဒီစုကိုတရားမင်းကပေးတယ်လို့စာထဲမှာပါပါဘူးတရားမင်းလည်းမပေးနိုင်ပါဘူးဒါပေမဲ့ဘုရားလောင်းကတရားမင်းကတောင်းပါဆိုလို့ဒါတောင်းလိုက်တာသူကလောဘကင်းကျင်တာ ဒီလောဘကင်းအောင်ဘုရားလောင်းကဆူတောင်းယုံနေမရပါဘူးကိုယ်တိုင်ကျင့်မှလောဘဆိုတာကင်းမှာလေဒါပေမဲ့လို့ဘုရားလောင်းရဲ့နှလုံးသားထဲမှာလောဘကင်းနေတယ်ဆိုတဲ့တက်ကလေးကတော့ထင်နေတွေ့လေရတာပဲဒါလေးကိုဘုန်းကြီးတို့တရားဒဂမမိဘမေတ္တာမိသားစုဟာမြင်အောင်ကြည့်ပြီးအတုခိုးရပါတယ်ကျင့်သုံးရပါတယ်ဒါကြောင့်မို့လောဘရှိတဲ့ပုဂ္ဂိုလ်တယောက်ရှိလာပြီဆိုလို့ရှိရင်သိစိတ်ချင်းရရပါတယ်လောဘအပူမျိုးနေတဲ့နောက်တရားမင်းရဲ့အဲ့ဒီတရားလေးကိုအဲ့ဒီအဖြေလေးကိုကြားလိုက်တဲ့အခါမှာပို့ပြီးတော့ကြည်ညိုလာခြင်းရောကြည်ညိုတော့သိဉ္ဇေစကားဟာတဲ့ရှင်ရတိတိတ်ပြီးတော့တန်ဖိုးရှိတယ်ကောင်းမွန်တယ်ယုတ်တိယုတ်တာကြပါတယ်အဲ့တော့တင့်ကိုဆုတခုပေးပါဦးမထက်တောင်းပါဒါမျိုးထက်ပြောလိုက်တယ်သောသောကတောင်းတဲ့သူတည်းတရားမင်းရဲ့ပေးမယ်လို့မပြောပါဘူး။ तू လည်းမပေးနိုင်ပါဘူး။ဘုရားလောင်းကလည်းပဲဆူတောင်းလို့လည်းမရဘူး။လက်တွေ့ကျင့်ရတာပါ။လောဘငြိမ့်ပြီဆိုရင်လောဘနည်းပြီဆိုရင်နိဗ္ဗာန်နဲ့နှီးသွားတာ။လောဘပုံတဲ့နေရာနိဗ္ဗာန်ရောက်တဲ့နေပဲ။ဒါကြောင့်မို့နိဗ္ဗာန်ရောက်ပြရသေးလို့ဆူတောင်းလာတဲ့လောဘနည်းအောင်ကျင့်တာဟာဘုန်းကြီးတို့နိဗ္ဗာန်နဲ့ပို့ပြီးတော့နှီးဆက်ပါတယ်။သာသနာပြုဖို့ဒါမေတ္တာတရားတွေလောဘမပါဘူး။စီးပွားရှာတယ်။မိမိပဝန်ကျင်းမှာအလုသမားတွေဒုက္ခရောက်မှာစိုးလို့စီးပွားရေးလုပ်တယ်ဒါမေတ္တာတရားတွေလို့ခေါ်ပါတယ်လောဘမပါပါဘူးမတရားနည်းနဲ့ရှာမှလောဘတွေတဖြည်းဖြည်းကြီးပြီးတော့နိဗ္ဗာန်နဲ့ဝေးတာတဲ့ဒါကြောင့်မို့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေလည်းပဲဒီလောဘကိုထိန်းချုပ်ရတာပဲနောက်သုတခုတောင်းမှာဆိုတော့ဘုရားလောင်းကဘာပြောလိုက်လဲဆိုတော့ဝရဏေမေတောတကသဗ္ဗဗုဒ္ဓနာမိတ္တရာခေတံဝထုံဟိရိညင်းစဇဝတံဒါသပောရိတံကျေနာသာဒေနာစီယံဒီတော်တော်သောနမယိဝတိတဲ့တရားမင်းနဲ့ကျွန်ုပ်ဒုတိယဆုကိုတောင်းရလို့ရှိရင်လောကမှာပျက်စီးဆုံးရှုံးနေကြတာရှိကြပါတယ်အဲ့ဒီအလုံးခြေတူတွေနဲ့ပျက်စီးဆုံးရှုံးကြရတယ်ခြေတူတွေကိုဆုံးရှုံးကြရတယ်ကိုနှစ်သက်တဲ့ပျက်စီးတွေကိုလည်းပဲဆုံးရှုံးကြရတယ်လွတ်လပ်မှုတွေကိုလည်းပဲဆုံးရှုံးကြရတယ်ဆုံးရှုံးရတဲ့ဒုက္ခအသိကြီးကြပါတယ်အဲ့တော့အလုံးဆုံးရှုံးနေရတာတရားကိုကောက်ရင်တရားခံဟာဘယ်သူလဲလို့မေးရင်ဒေါသတရားကြောင့်ဖြစ်ရတာပါဒေါသတရားဖြစ်ပေါ်လာရင်အာလုံဆုံးရှုံးကြရပါတယ်ဘုန်းကြီးတို့ဂျာနယ်တွေဖတ်ကြည့်ပေါ့တခါတည်းမှာသတင်းစာတွေထဲမှာတွေ့လိုက်လို့ရှိရင်လူသက်မှုတွေဖြစ်တယ်ဘာလို့ဖြစ်တာလဲမောင်နှမချင်းချင်းတခါလေညီကိုရင်းချင်းချင်းတခါတည်းမှာမိတ်ဆွေရင်းချင်းချင်းလူသက်မှုတွေကျူးလွန်နေကြတယ်အဲ့တော့ဘာမဟုတ်တဲ့ဒီကြလေးနဲ့လူသက်မှုကျူးလွန်တာဟာဒေါသတရားကြောင့်ဖြစ်ရတာပါဒေါသတရားဖြစ်ပြီးတော့လူသက်မှုကျူးလွန်ပြီဆိုရင်ဘယ်သူတွေအမျက်ထွက်တယ်ဘယ်သူမှမထွက်ဘူးအတက်ခံရတဲ့ပုဂ္ဂိုလ်ကလည်းပဲသူ့ကိုမိဖို့နေတဲ့မိဘတွေရှိကောင်းရှိလိမ့်မယ်။သူ့ကိုမိဖို့နေတဲ့သားသမီးငယ်ငယ်လေးတွေလုံမစားတတ်တဲ့အရွယ်လေးတွေသူ့ကိုမိဖို့နေတဲ့ဇနီးတွေအားလုံးဒုက္ခရောက်ကြရတာပဲ။နောက်ပြီးတော့သူ့ကိုမိဖို့နေတဲ့ပဝန်ကျင်တွေအားလုံးဒုက္ခရောက်ကြတယ်။သူ့ကိုမျက်နှာချစ်ခင်တဲ့ပုဂ္ဂိုလ်တွေလည်းစိတ်ဆင်းရဲမှုကြုံရရတာပဲ။နောက်ပြီးတော့လုံတဲ့ပုဂ္ဂိုလ်ဒေါသဖြစ်တဲ့တတ်တဲ့ပုဂ္ဂိုလ်ဟာရောသူ့လည်းပဲထောင်နှံဆန်ရတာတို့တတ်တဲ့ကြုံကြရတာတို့ဖြစ်တဲ့အခါမှာသူ့ကိုမိဖို့နေတဲ့သားသမီးငယ်ငယ်လေးတွေတဏီတွေမိပါတွေသူ့ကိုချစ်ခင်တဲ့ပုဂ္ဂိုလ်တွေအလုံးစိတ်ချင်းရကြရတာပဲအားလုံးအလုံးဆုံးရှုံးရတာဟာကိုချစ်ခင်မျက်နှိုးတဲ့သာသမီတွေနဲ့ကွဲပွားရတာကိုချစ်ခင်မျက်နှိုးတဲ့စီးပွားဥစ္စာတွေနဲ့ဆုံးရှုံးရတာကိုချစ်ခင်မျက်နှိုးတဲ့ပုဂ္ဂိုလ်တွေကွဲပွားရတာနောက်ပြီးတော့ကိုယ်မှာလွတ်လပ်မှုတွေဆုံးရှုံးရတာတရားခံဟာဒေါသတရားပဲတဲ့ဒေါသသိကြောက်เสียကောင်းပါတယ်ဒီဒေါသရှိနေလို့အလုံးဆုံးရှုံးနေရတာပါအဲ့တော့နောက်ဆုံးဒေါသတရားရှိပြီဆိုလို့ရှိရင်မေတ္တာတွေကိုပဲခန့်ချောက်သွားတတ်ကြတယ်။မောင်နှမချင်းချင်းဖြစ်ပေစီလုပ်ငန်းစီးပွားသက်ဖြစ်ပေစီဒေါသတရားကြီးပြီးတော့လောဘတရားကြီးပြီးတော့မဟုတ်တာတွေလုပ်တယ်။ဒေါသတရားကြီးပြီးတော့စကားကိုပြန်ပြီးတော့မဟုတ်တာတွေပြောတယ်။သူ့ရဲ့ပြစ်ကိုပြောပြီးတော့သူနဲ့သူနဲ့ပြန်ပြီးတော့မေတ္တာရအောင်လုပ်တယ်ဂုံးတိုက်တယ်ပေါ့။ကိုယ့်ကိုချစ်ခင်မြတ်နိုးလေးသေးလို့သူတစ်ပါးကိုကွဲကွာသေးလို့စကားကိုမှောက်ချီတက်ချီမှောက်ချီတက်ကလှမ်းချီတက်ကပြောတယ်ဒါမျိုးတွေကဘုန်းကြီးတို့လုံးတက်ကြတယ်ဒါတွေကဒေါသတရားတွေအဓိကပဲအဲ့တော့ဒါတော့ဘာဖြစ်လဲဆိုတော့မေတ္တာတရားတွေဆုံးရှုံးရတာပဲမောနမချင်းချင်းဖြစ်ဖြစ်စီစကားပြောမကောင်းတဲ့သူများပုံမှာညှတာမှုမရှိတဲ့ဒေါသတရားကြီးတဲ့ပုဂ္ဂိုလ်ဆိုရင်မိဘတောင်မှသာသမီပုံမှာလန့်ရတာပဲမေတ္တာတရားတွေတဖြည်းဖြည်းခန်းချောက်သွားပါတယ်အဲ့တော့မေတ္တာတရားတွေလည်းပဲဆုံးရှုံးရတာဒီဒေါသတရားကြောင့်တဲ့မောနမချင်းချင်းတွေ့လို့မှမခေါ်နိုင်မပြောနိုင်အတူတကွာနေလို့မှချစ်ချစ်ခင်ခင်မနေနိုင်တာဒေါသတရားကြောင့်ဖြစ်ရတာဒါကြောင့်ဘုရားလောင်းကခေတံဟိုတုံဤရိညေသသဝတံဒါသပောရိတံဘုန်းကြီးတို့တောစကားနဲ့ပြောရင်လေရီယာရီနွားရီအားလုံးကဆုံးရှုံးရတာပဲဒေါသတရားဖြစ်ပြီးဆိုရင်ထောင်နှံဆန်မယ်အသက်ခံရမယ်တတတကျွန်းကြမယ်ဒါမျိုးတွေဖြစ်လို့ရှိရင်အားလုံးဆုံးရှုံးရတာဆုံးရှုံးရတာဟာဒေါသတရားကြောင့်ဖြစ်ရတာပါတဲ့ဇေနာသာဒေနာဇီယံတိတောတော်သောနာမိဝတိတော်တော်တော်အဲ့ဒီလိုအားလုံးသက်ရှိသက်မဲ့ချစ်ခင်စရာတွေကိုဆုံးရှုံးကြောင်းဖြစ်တဲ့ဒေါသတရားမျိုးတိ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ ဒီလိုပြောလိုက်တော့တရားမင်းကလည်းပဲသူကပုထုဇဉ်ဖြစ်ပြီးမဲ့သူ့ရဲ့စိတ်ကသူ့ရဲ့စီစဉ်ကိုလူမှကြောက်ပြီးမဲ့သူတော်ကောင်းတက်ဆန်ကြည့်တော့ဘုရားလုံးကိုသိကြည်ညိုတာပဲအဲ့တော့နောက်ထပ်တတိယစုတောင်းပါဦးလို့ပြောလိုက်ပြန်ရောအဲ့တော့နောက်ထပ်တစုတောင်းပါဦးဆိုတော့ဘုရားလုံးကပါပြောလိုက်လဲဆိုတော့ဝရင်စီမေတောတကသဗ္ဗဗုဒ္ဓနာမိတ်တရာဘာလန္နာပတ္တိနာသူနေနာသာပါဠိနာတံဝတိပါဠိနန္လာပတ္တန္လာပံနာဂရိနာသရောစေတဲ့ရှင်တရားနည်းနဲ့ကျွန်တို့သုတ္တခုထက်တောင်းရရင်တော့ဘာလဆိုတဲ့လူမိုက်ပုဂ္ဂိုလ်နဲ့မတွေ့ပြရစေနဲ့မမြင်ပြရစေနဲ့ဘာလဆိုတဲ့လူမိုက်ပုဂ္ဂိုလ်နဲ့အတူတကွမနေပြရစေနဲ့ဘာလဆိုတဲ့လူမိုက်ပုဂ္ဂိုလ်နဲ့နေရအတူတကွတနေရတဲ့တိန်နဲ့တကြောင်နဲ့နေရရင်လည်းပဲဘယ်တော့မှစကားမပြောပြရစေနဲ့နောက်ဆုံးစကားပြောရလို့ရှိရင်လည်းသူ့ရဲ့ကိုယ်မူရနှုတ်မူရတွေကိုနှစ်သက်အားကျတဲ့ပုဂ္ဂိုလ်ဘယ်တော့မှမဖြစ်ပြရစေနဲ့လို့ဒါမျိုးဆုတောင်းလိုက်ပါတယ်ဆုတောင်းလိုက်တော့ဘုန်းကြီးတို့တရားမင်းကဘာလို့ကိုဘာဖြစ်လို့မမြင်မြင်မတွေ့ကျင်ရတာလဲအကြောင်းကိုပြောပါဦးဆိုတော့အနယနယတိဒုံမေတော့အတုရာယနိယုံစတိအဲ့တော့ဒုံနယောတေယတော်ဒီသံမာဟုတော့ပကုပတိဝိနယံတော်နာဇာနာတိဘာလောတတအတတနံတဲ့တရားမင်းနဲ့လူမိုက်ဆိုတာမလွယ်ပါဘူးအနယနယတိဒုံမေတော့လူမိုက်တရားတဲ့နီးမှန်လမ်းမှန်မဟုတ်တာကိုယူဆောင်လာတတ်ပါတယ်အတူညာတက်ပြီးတော့အတက်မွေးလို့ချမ်းသာလာတာဟာငါတို့ကပဏာတိပါဒကံနဲ့အကျိုးပေးတယ်ငါတို့ကသူများတက်တဲ့လုံလုံမှာစီးပွားရေးတွေတက်လာတာဆိုပြီးတော့ဒါမျိုးတွေသူတို့ကထင်မှတ်တတ်တယ်အတူရာယဏိယုံစတိသူများကိုလည်းပဲသာသမီကိုလည်းပဲဟာဒီအလုပ်လုပ်ဒီလုပ်ကတို့နဲ့တိတ်ပြီးတော့စီးပွားရေးကြိုက်တာပဲစီးပွားရေးဖြစ်တာရှင်းတော့ကုသိုလ်ကံရှင်းဘွားကကုသိုလ်ကံကြောင့်စီးပွားရေးဖြစ်တာဒါနဲ့သူကဒီဘဝမှာမကောင်းတာတွေလုပ်လိုက်တဲ့အခါရှင်းဘွားကကုသိုလ်ကံကလာပြီးကျိုးပေးတာကိုသူများတက်ပြီးတော့တက်မွေးလို့ငါတို့ကဒီလိုစီးပွားရေးတက်တာသူများဥစ္စာတွေမတိအောင်ခေါင်းမုံဖြတ်လို့ငါတို့စီးပွားရေးတက်တာဆိုပြီးတော့သူများသာသမီတွေကိုလည်းပဲဒါမျိုးညွန့်တက်တယ်တဲ့လူမိုက်ဆိုတာဒါမိဘတွေလည်းပဲလူမိုက်ဖြစ်နိုင်တယ်လို့ဆရာတွေလည်းပဲလူမိုက်ဖြစ်နိုင်တာပဲသာသမီတွေလူမိုက်ဖြစ်နိုင်တယ်လို့တပည့်တွေလည်းပဲလူမိုက်ဖြစ်နိုင်တာပဲနောက်ပြီးတော့အပေါင်းအသင်းမိတ်ဆွေရင်းတွေလည်းလူမိုက်ဖြစ်နေမှာပါနိုင်တာပဲအဲ့ဒီလေလူမိုက်တွေနဲ့မတွေ့ပြရသေးနဲ့တဲ့နောက်တစ်ချက်ကဘာလဲဆိုတော့ဒုံနယောတေယတော်ဟောတိတဲ့သူကအဲ့ဒီလမ်းစဉ်ကိုအကောင်းဆုံးလို့လည်းပဲဒီလိုယူဆတယ်တဲ့တမ္မာဟုတ်သောပကုတ်ပတိတဲ့ဘေးကနေပြီးတော့မိတ်ဆွေကောင်းတွေကသာသမီတွေမိဘတွေကဟာဒီလုပ်ငန်းမကောင်းပါဘူးမြတ်စွာဘုရားမကြိုက်ပါဘူးသူများအပေါ်မှာမျက်ရည်ကြီးငယ်ကြအောင်လုပ်တဲ့ချမ်းသာခံစည်းစိမ်တွေဟာဘာမှမကောင်းပါဘူးဒါတွေကိုမြတ်စွာဘုရားဆက်တဲ့သူတော်ကောင်းတွေကမချီးကျူးပါဘူးဒါမျိုးမလုပ်ပါနဲ့ငတ်တရင်သေးပါသေးတမ္မာဇီဝနဲ့လုပ်ပါလို့ပြောလို့ရှိရင်လည်းပဲမင်းတို့ဘာသိလို့လဲငါဒါလုတ်လာတာစသည်ဖြင့်ဒေါသထွက်တဲ့တဲ့အဲ့ဒါလူမိုက်ရဲ့လက္ခဏာတဲ့ဝိနယံတော်နာဇာနာတိတဲ့တခါတည်းကလူမိုက်ကမိဘဖြစ်လို့ရင်လည်းပဲမိဘချင်းကိုနားမလဲမိဘလည်းလူမိုက်ဖြစ်တတ်တာပဲအာကိုသားသမီးလေးတွေကြောင်းသားရမရဲ့မွေမစီပွားရေးမချားဘဲနဲ့တရားစကားပြောတယ်လို့လို့ပြင်းတယ်လို့လို့နဲ့စီပွားရေးမလုပ်သားသမီးတွေအချင်းငငယ်လေးနဲ့ကြောင်းထွက်ပြီးတော့စီပွားရေးတွေကုံယုံရှာရဒါမိဘတောင်းမယ်ဒီလိုမိဘချင်းကိုလည်းနားမလဲဘူးတဲ့ဆရာသမားတွေကတခါတည်းကတပည့်တွေမွေးတာလေပညာတတ်အောင်သင်မပေးဘူးစိတ်တလေးတွေကောင်းအောင်လုပ်မပေးဘူးဒါတွေမလုပ်ဘဲနဲ့ကိုယ့်ရဲ့ဝေယဝိစ္စကိုခိုင်းနေတယ်ဒီဆရာတွေကလည်းပဲလူမိုက်ချင်းနဲ့ဝင်တာပါပဲဒီလိုပဲခွင့်တို့သာသမီတွေအနေနဲ့လည်းပဲသာသမီတွေကစီးပွားရေးရှားတယ်မိဘတွေကစီးပွားရေးရှားတယ်မတရားသဖြင့်ရှားတယ်သာသမီတွေကဒါတွေမလုပ်ဘူးပြောတင်တာဒီလိုမပြောဘဲနဲ့သာသမီတွေကမိဘရှားလာတဲ့မတရားသဖြင့်ရှားတဲ့စီးပွားဥစ္စာတွေကိုသုံးကြုံပြီးကျင့်တတ်နေတဲ့ဆိုရင်ဒါတွေကလည်းပဲသာသမီကလူမိုက်ချင်းဝင်နေအမှန်တကယ်ကသာသမီချင်းဝင်နေတဲ့မိဘတွေကိုတားမြစ်ရမှာတပည့်ကလည်းဆရာတွေကိုတားမြစ်ရမှာဒါမျိုးတွေလုံးတင်တာပဲဒါကြောင့်မို့အဲ့ဒီလိုလူမိုက်မျိုးတွေကကောင်းကောင်းပြောရင်လည်းပဲစိတ်ဆိုးတတ်တယ်တဲ့လူချင်းဝင်ကိုလည်းပဲနားမလည်ဘူးဆရာဖြစ်ရင်တပည့်တွေတိုးတက်အောင်လုပ်ပေးရမယ်ချင်းဝင်မိဘဖြစ်ရင်ကိုယ့်ရဲ့စီပွားရေးကြပြီးတော့သာသမီတွေပြုစုပေးရမယ်ချင်းဝင်သာသမီဖြစ်ရင်မိဘတွေစိတ်ချမ်းသာအောင်တရားထိုင်ပြအောင်ကုသိုလ်တွေလုပ်ပြအောင်လုပ်ပေးရမယ်ချင်းဝင်ကိုနားမလည်ပါဘူးတဲ့ဒါကြောင့်မို့သာဓုတ္တတအတ္တတနအဲ့ဒီလိုလူမိုက်တည်နဲ့မတွေ့ရတာကောင်းတာပါပဲဆိုပြီးဘုရားလောင်းကပြန်ဖြေလိုက်ပါတယ်။ဒါကြောင့်ခွန်ကြီးတို့လူမိုက်ဆိုတာဝေးဝေးရှားရှားမလို့တခါတည်းကဇနီးမောင်နှံချင်းချင်းလည်းလူမိုက်ဖြစ်တဲ့ဇနီးတွေကတမာစီဘွားနဲ့ရှိတာလေးနဲ့နေခြင်းနဲ့ခင်မွန်းတွေကလောဘတွေသိကြည်မတရားတဲ့ဖြင့်စီးပွားရေးရှားတယ်။အဲ့ဒါဇနီးတွေအတွက်ခင်ပွန်းကလူမိုက်ပါပဲ။ဒါတွေကိုမိမိတို့တားပြရမယ်။ဒီလိုမှမဟုတ်ဘဲနဲ့ဇနီးတွေကတားမအောင်မတားဘဲနဲ့ မြောက်ပင်ပြီးတော့ပြောဆိုတယ်ဆိုရင်အဲ့ဒါနှစ်ဦးလုံးလူမိုက်ဖြစ်ပြန်ရောအဲ့လိုလူမိုက်တွေလည်းဘယ်တော့မှမတွေ့မမြင်ပြရည်နဲ့အတူတကွမနေပြရည်နဲ့စကားမပြောပြရည်နဲ့စကားပြောပြီးခင်မင်လို့ရှိရင်လည်းပဲသူ့ရဲ့အကျင့်စရိုက်တာတွေကိုဘယ်တော့မှအတုပြူအားကြတဲ့ပုဂ္ဂိုလ်မဖြစ်ပြရည်နဲ့လို့ဒီစုကိုတောင်းသွားပါတယ်ဒီစုလည်းပဲတရားမင်းမပေးနိုင်ပါဘူးဖះလောင်းကတော့သူဖြစ်ချင်တာပြောသွားတယ်နောက်တကစတုထစုကိုတောင်းပါအောင်ဆိုတော့ဘာတောင်းလိုက်လဲဆိုတော့ဝရင်ဒီမေတောတကသဗ္ဗဗုဒ္ဓနာမိတ္တရာဒီရန်ပတေတုနေဒီရန်ဒီရဏသဟတံဝတိဒီရဏလပတံလပံတံကရေတင်္စရောစီတဲ့ဒီသူကတော့ပညာရှင်သူတော်ကောင်းတွေကိုတွေ့ပြရစီမြင်ပြရစီပညာရှင်သူတော်ကောင်းတွေနဲ့တိမ်နဲ့တကြောင်နဲ့အတူတကွနေထိုင်ပြရစီစကားပြောခွင့်ရပြရစီအဲ့ပညာရှင်သူတော်ကောင်းတွေရဲ့စိတ်နေစိတ်ထားအမူအကျင့်တွေကိုလည်းပဲအားကျနှစ်သက်တဲ့ပုဂ္ဂိုလ်ဖြစ်ပြရစီလို့ဒီသူကိုတောင်းလိုက်ပါတယ်အဲ့တော့တရားမင်းကဘာဖြစ်လို့လဲသူအကြောင်းကိုပညာရှင်သူတော်ကောင်းတွေနဲ့ဘာဖြစ်လို့ပေါင်းတင်ကျင်ရတာလဲတွေ့ကျင်ရတာလဲအကြောင်းမေးတဲ့အခါမှာဘုရားလောင်းကပြန်ဖြေပါတယ်နယံနယတိမေဓာဝီအတုရာယနယုံဇတိသူနယောတေယတောဒီသမ္မာဝုဒ္ဓနာဂုတ်ပတိဝိနယံတောပါဇာနာတိသာဓုဒေနသမ္မာသမောတရားမင်းနဲ့ပညာရှင်သူတော်ကောင်းတွေနဲ့တွေ့ဆုံရတာသိပြီးတော့ကောင်းပါတယ်ပညာရှင်သူတော်ကောင်းတွေဟာကိုယ်ဒီဘဝမှာကောင်းတာလုပ်တဲ့ဆင်းရဲတဲ့ဟောအတိတ်တုန်းကငါမကောင်းတာတွေလုပ်ခဲ့မှာပဲတန်တရာကြီးရဲ့အရှိရှိတွေတဲ့အဲ့တော့တန်တရာကြီးအတိတ်တုန်းကငါဒါနနေခဲ့လို့ဒီဘဝဆင်းရဲတာဒီဘဝမှာတန်မာစီအာစီဘဝလုပ်လို့ဆင်းရဲတာမဟုတ်ဘူးဆိုပြီးတော့ဒါမျိုးမှန်ကန်တဲ့နိလန်းကိုပဲယူဆောင်တယ်တဲ့ကိုယ့်ရဲ့သားသမီးကိုယ့်ရဲ့တပည့်တွေကိုလည်းပဲဒီလိုသာလုပ်သူများတွေမဟုတ်တာလုပ်ပြီးချမ်းသာတာတွေသွားပြီးတော့အားမကျနဲ့ဆိုပြီးတော့သားသမီးတွေကိုလည်းပဲမဟုတ်တာမတိုက်တွန်းတတ်ဘူးတဲ့ဒါပညာရှင်သူတော်ကောင်းရဲ့လက္ခဏာပဲတဲ့ဘုန်းကြီးတို့နောက်ပြီးတော့ဘာပြောသလဲဆိုတော့သူနယောတရားတော်ဟောတိတဲ့သူရဲ့နိမလမ်းမှန်ကိုငတ်တရင်သေးပြီဘယ်တော့မှငါတို့မဟုတ်တာမလုပ်ဘူးဆိုပြီးတော့သူရဲ့ဝါဒကိုလည်းပဲဖျားဆတဲ့သူတော်ကောင်းတွေလေးစားလိုက်နာကျင့်သုံးတဲ့အယူဆကိုလည်းပဲအမောအမျက်လို့သဘောထားတတ်တယ်တဲ့နောက်ပြီးတော့ဘုန်းကြီးတို့ဆရာသမားတွေနဲ့ဒကာဒကာမတွေနဲ့ဆက်ဆံတဲ့ကဒကာဒကာမတွေကိုဆရာသမားတွေကဟာဒါနပြုတာရင်တူတူနိဗ္ဗာန်ရောက်အောင်ပြုပကတနာတွေတိတ်မလုံနဲ့ဒါမျိုးဆုံးမတတ်ကြတယ်အဲ့ဒီလိုဆုံးမလို့ရှိရင်ပညာရှင်သူတော်ကောင်းတွေနဲ့ဒီလိုပြောလိုက်တဲ့အခါမှာဆိုလို့ရှိရင်လည်းပဲဘုန်းကြီးတို့သိပြီးတော့နာခံတယ်တဲ့အာငါတို့ဒီဆရာသမားနဲ့တွေ့ရတာသိပြီးတော့အသိဉာဏ်တွေတိုးတက်တာပဲငကိုတော့ကမကောင်းတာတွေသိခဲ့တာခုတော့ကောင်းတာတွေသိရပြီဆိုပြီးတော့ဒါမျိုးလေးတွေဖြစ်သွားပါတယ်အဲ့တော့ပညာရှင်သူတော်ကောင်းတွေဆိုတာအဲ့ဒီလိုပဲတဲ့ပြောပြလို့ရှိရင်လည်းပဲလက်ခံကြတယ်တရားဒဂမကဘုန်းကြီးကိုပြန်ပြီးတော့အဘလို့ဘလို့မသိတော့ဘူးထင်တယ်ဆိုရင်ဘုန်းကြီးကစိတ်မဆိုးဘူးဒါမျိုးလေးတွေကိုပြုတ်ပြဲတယ်ဒါပညာရှင်သူတော်ကောင်းရဲ့လက္ခဏာပဲတဲ့ဝိနယံတော်ပဇာနာတိမိဘဖြစ်ရင်လည်းမိဘချင်းကိုသိတယ်။သာသမိတွေမတရားတဲ့ဖြင့်စီးပွားချလာတာကိုမိဘကလာကြတော့တဲ့အခါမှာသာဓုသာဓုမခေါ်ပဲနဲ့မင်းတို့ဒါမျိုးမရှာပါနဲ့။ငါမလှူရင်နေပါ။ကောင်းကောင်းလေးသမွေးပြီးတော့မကောင်းတဲ့ဖြင့်ရှာဖွေလာတဲ့ငွေတသိန်းကိုလှူတာတဲ့တမ္မာစီဝါရတဲ့ငွေတရားကိုလှူတယ်မှာငါဒါမျိုးကြိုက်တယ်ဆိုပြီးတော့ဒါမျိုးလေးတွေပြောလို့ချင်းသာသမိကလည်းပဲဝမ်းမြောက်ဝမ်းသာနဲ့ပြင်ပေးမပြင်လို့ရှိရင်မိဘကလည်းဘာလဖြစ်သွားပါတယ်မပြောလို့ရှိရင်သာသမိကလည်းမလိုက်နိုင်ရင်ဘာလလူမိုက်စီရင်နဲ့ဖြစ်သွားတယ်နှစ်ဦးလုံးတဦးကလည်းပဲပြောတယ်တဦးကလည်းပဲလိုက်နာတယ်ပြန်အဲ့ဒါပညာရှင်သူတော်ကောင်းဖြစ်သွားပါတယ်ဝိညာဉ်တော်ပဇာနာတိသာဓုဒေနသမာသမောတဲ့ဒါကြောင့်ပညာရှင်သူတော်ကောင်းနေနဲ့ပုံသင်ရတာတန်ត្រာအတွက်သိပြီးတော့စိတ်ချမ်းသာတာနိဗ္ဗာန်ကြီးရောက်စေနိုင်ပါတယ်လို့ဒါမျိုးဆိုလိုရင်းဖြစ်ပါတယ်ဒါကြောင့်ဘုန်းကြီးတို့ပညာရှင်သူတော်ကောင်းနေနဲ့စကားပြောရတဲ့အခါအသိဉာဏ်တွေရပညာရှင်သူတော်ကောင်းနေနေတဲ့အိမ်ပညာရှင်သူတော်ကောင်းနေနေတဲ့ကျောင်းဒီထက်ဝင်လိုက်ပြီဆိုရင်ငြိမ်းချမ်းမှုလေးခံစားရပါတယ်အခုနလောဘကြီးဒေါသကြီးမောဟကြီးတဲ့နေရာတွေသွားလို့ရှင်အိမ်မဲဖြစ်ဖြစ်ကြောင်းမဲဖြစ်ဖြစ်ပူလောင်မှုတွေတွေ့ရပါတယ်။ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေနဲ့စကားပြောရင်လောဘဒေါသတွေကြီးတဲ့ပုဂ္ဂိုလ်တွေတန်ဃာတော်ရှင်မြတ်တွေနဲ့စကားပြောရင်ဟာဘာလို့ချင်းလို့ဘာမရှိလို့ဆိုတာဖြင့်နားထောင်ရတာကပူလောင်မှုတွေဖြစ်တာပဲ။ပညာရှင်သူတော်ကောင်းတွေကြတော့လဲရတာလေးစားပြီးတော့ရှိတာလေးနဲ့ဝတ်ပြီးတော့ကိုယ့်အလုပ်ကိုလုပ်သွားတော့ငြင်းချမ်းလိုက်တာမြင်လိုက်ရရင်ငြင်းချမ်းတယ်စကားပြောလိုက်ရလို့ရှိရင်လည်းပဲသိပ်ပြီးတော့နှလုံးသားထဲမှာအေးချမ်းသွားတာပဲ။ဒါကြောင့်မို့ထူတောင်းရတာပါဆိုပြီးဘုရားလောင်းကပြန်ပြီးတော့ပြောပါတယ်နောက်တစ်ခါပင်စမစုကိုတောင်းပါအောင်ဆိုတော့ဘုရားလောင်းကဘာစုတောင်းလိုက်ဆိုတော့ဝရင်စီမေတောတကသဗ္ဗဗုဒ္ဓနာမိတ္တရာတတောရတ္တယဝိဝတာနေသူရိယုဂမနံပတိဒိဗဗကပါတုပဝေယုံသီလဝန္တောစရာစကာတရတောမီနခီတာတတဝနာနုတပေယံတရံစိတ်တံပတာရိယံဣတံတကဝရံဝရီတဲ့တရားမင်းနဲ့တင်စုထက်ခုထပ်ပေးမယ်ဆိုရင်ကျွန်တော်တောင်းကျင်တာကခုလိုမိုးလင်းလာတာနဲ့နေထွက်လာတာနဲ့တပြိုင်နဲ့ကျွန်တော်ရဲ့ရှေ့မောက်မှာတဲ့နန္ဒကြီးတဲ့အစားတော့လှူပွဲဝတ္ထုတွေပြည့်စုံပေးရစီတဲ့ နောက်ပြီးတော့သီလသမารီပညာရှိတဲ့လူကံပုဂ္ဂိုလ်တွေနဲ့လည်းပဲတွေ့ဆုံပါရစေလို့ဒီစုလေးတောင်းလိုက်ပါတယ်အဲ့တော့ဒါလေးဒီဒိဗ္ဗဘခါပါတုဝေယုံသီလဝန္တောဇယာတကာတဲ့လူစရာတန်းစရာအစားတော့ဆိုလို့ရှိရင်လည်းပဲအင်မတန်မွန်မြတ်တဲ့ခဲခွဲပေါ်ခြင်းဒါဥပလက္ခဏာနည်းနဲ့ပြောရင်အဝတ်ထဲတွေကိုလှူခြင်းတာတွေကြောင်းနေအလုံးပါတာပဲအဲ့တော့ကျွန်ုပ်ရဲ့လူပွဲဝတ္ထုတွေနဲ့ပြည့်စုံပါရစေပြည့်စုံတာနဲ့တပြိုင်တည်းအလူခံပုဂ္ဂိုလ်သီလသမာဓိပညာရှိတဲ့ပညာရှင်သူတော်ကောင်းအလူခံပုဂ္ဂိုလ်တွေနဲ့လည်းပဲတွေ့ဆုံပါရစေလို့ဒါလေးလည်းပဲဆုတောင်းသွားပါတယ်အဲ့တော့ခွန်ကြီးတို့ခုခေတ်ဆုတောင်းတာတွေကတချမ်းပဲဖြစ်နေတတ်တယ်ဘာလဲဆိုတော့စီးပွားတက်ပါရစေဒါတော့ဆုတောင်းကြတယ်စီးပွားရေးတက်လာတာနဲ့မြတ်သာသနာတော်ယူထောက်ပံ့နိုင်ပါရစေပေးကမ်းနိုင်ပါရစေဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေကိုကူညီနိုင်ပါရစေဒါမျိုးဆုတောင်းတဲ့ပုဂ္ဂိုလ်ကရှားပါလိမ့်မယ်ဘုရားလောင်းကတော့လူပဲဝတ္ထုနဲ့ပြည့်စုံပြီးတော့သီလသမารီပညာရှိတဲ့အလူခံပုဂ္ဂိုလ်တွေနဲ့လည်းပဲမျက်မှောက်ပြီးနိုင်ပါရစေတဲ့တွေ့ပါရစေလို့ဒါလေးထည့်ပြီးတော့ဆုတောင်းပါတယ်ဒါသူတော်ကောင်းကြီးရဲ့ဆုတောင်းအဲ့တော့ပြည့်စည်ဥစ္စာလူကျင်တန်းလူဘယ်တော့မှမကုန်ပါရစေနဲ့တဲ့နောက်တစ်ချက်ကတရတော်မေနာဂိတာလူကျင်တန်းလူကျွန်ုပ်ရဲ့ပြည့်စည်တွေမကုန်ပါရစေနဲ့တတဝနာနုတပေယလူပြီးတဲ့နောက်ကမှလည်းပဲနောင်တဘယ်တော့မှမရပါရစေနဲ့ဟာငါကြောင်းတူလိုက်ရတယ်ငါเจ้ามาบ่ามาแล้วไม่รู้กูสุบีนองตาเตียรี่เบร่อมาไม่ไม่เสร็จไปอย่างนี้เนี่ยงาเยปิติอ่ะหลุไล่ตาจ้างสาวนี่หลุไล่ตาบดุมาแล้วไม่ตื่นหรอกดีใต้บีโอได้โทษแท้ท่าดิดาญุนองตาเตียรี่เบร่อมาไม่ผิดไปอย่างนี้เนี่ยตระณไสฑันปตาริยันเอตันตักกวรันวรีตระณไสฑันปตาริยันตระณตระณโดหลุดันนี่เองมาแล้วเวไสฑันไสกุปตาริยันจีเลนไปอย่างนี้เด้หลุดันนี่ได้เฉยมาแล้วเวกุตุไสตั้นตันนี่เนี่ยหลุดันနိုင်ไม่ได้สิโหลดีโหลสู่ตองตวาบาเด้ဘုရားကုသိုလ်စိတ်တန်တဲ့နဲ့လူတယ်ဆိုရင်တချို့ကအကုသိုလ်တွေရောတတ်တယ်။ဟာနောက်ဘဝမလူလို့ရှိရင်ဆင်းရဲမှာကြောက်တာအဲ့ဒါဒေါသတရား။ဟာချမ်းသာခြင်းနာဒါလောဘတရား။အဲ့တော့ဆင်းရဲမှာကြောက်လို့လူတယ်ချမ်းသာခြင်းလို့လူတယ်ဆိုရင်လောဘဒေါသတွေကိုယ့်ရဲ့ကုသိုလ်ထဲမှာဝန်းရံသွားပါတယ်။လောဘဒေါသဝန်းရံတာကိုမသိရင်မောဟတရားတွေဝန်းရံသွားတတ်ပါတယ်။အဲ့ဒီလိုစိတ်တွေနဲ့မလူပြရတဲ့တန်ဃာတော်ရှင်ပြတ်တွေမိမိတို့ရဲ့ကြောင်းမိမိတို့ရဲ့ဆွမ်းတွေကိုစားပြီးတော့နေပြီးတော့သာသနာ့လိုလုံးဆောင်နိုင်ပြီးတော့အသိဉာဏ်တွေရပါစေဆိုရင်မေတ္တာတရားတွေခြံရံသွားတယ်အဲ့ဒါကြည်လင်တဲ့ကုသိုလ်စိတ်နဲ့လှူတယ်လို့ခေါ်ရပါတယ်တန်တရာမှာဆင်းရဲမှာကြောက်လို့ဒုက္ခရောက်မှာကြောက်လို့ဒါမျိုးစိတ်တွေမထားနဲ့ဒီလိုသူများကိုချမ်းသာအောင်လုပ်ပြီးကိုချမ်းသာတယ်ဆိုတာသူ့မတောင်းလည်းပဲပြည့်စုံပါတယ်ကံကံရဲ့အကျိုးကောင်းတာလုပ်ရင်ကောင်းကျိုးဖြစ်တယ်မကောင်းတာလုပ်ရင်မကောင်းကျိုးဖြစ်တယ်ခုလည်းပဲဘုရားလောင်းကလှူဒန်းနေတဲ့အချိန်မှာအဲ့ဒီလိုဆင်းရဲမှာကြောက်လို့လှူတဲ့ဒေါသတရားချမ်းသာခြင်းလို့လူနဲ့ချမ်းသာတယ်ခံစားခြင်းလို့လှူတယ်လောဘတရားဒါမျိုးစိတ်တွေမဖြစ်ပြရသေးနဲ့တဲ့ဒါမျိုးဆုတောင်းပါလေဒါလည်းပဲအတူခိုးရမှာဒီသူ့ကိုပဲပေးပါတော့လို့ပြောလိုက်တယ်အဲ့တော့ဘုရားလောင်းပေါ်မှာသိကြီးညူပုံပေါက်ပါတယ်တရားမြေနောက်ထပ်သူ့တစ်ခုထပ်တောင်းပါအောင်လို့ဆတ္တမမြောက်6ခုမြောက်ကိုပြောတော့ဘုရားလောင်းကဘာတောင်းလိုက်လဲဆိုတော့ဝရင်စီမေတောတကတပ္ပဗုဒ္ဓနာမိတ္တရာနာမံဂုဏဥပေယာတိဣဒံတကဝရံဝရီတရားမြေနဲ့နောက်ဆုံးသင်ပေးခြင်းလေဆိုရင်တော့ကျွန်ုပ်ဒီသူ့ကိုပဲတောင်းပါမယ်ဘာလဲဆိုတော့တင်တရားမြင့်ဒီနေ့ကစပြီးတော့ကျွန်ုပ်ထံနောက်ထပ်ဘယ်တော့မှမလာပါနဲ့တော့လို့ဒီတောင်းဒီလိုတောင်းလိုက်ပါတယ်အဲ့တော့တရားမြင့်အံ့ဩသွားတယ်အံ့ဩသွားတာဘာလဲဆိုတော့လူအများစုကသူ့ကိုတောင်းတကြတယ်သီလလေးတွေစောင့်တည်ဒါနလေးတွေပေးပြီးရင်တရားမြင့်ကမဆပါစေတရားမြင့်မဆလို့ချမ်းသာပါရစေခုခေတ်မှာဘုရားတို့ဆုတောင်းတယ်လို့ပေါ့သွားပြီးတော့ပတ်တာပြီးတော့ချမ်းသာပါရစေဒါမျိုးပတ်တာတယ်လို့ပဲတရားမြင့်ကိုတဲ့တရားမြင့်ကပြန်ပြောတယ်ဘဝိဝတ္တသရိယာဤနရသာဌနာရိယောတတနံပိကင်ကံဒီကိဉ္စုမေတတနေပယံကျွန်ုပ်ကိုလူတွေကမျိုးသားမျိုးသမီးတွေကအကျင့်သီလရှိတဲ့ပုဂ္ဂိုလ်တွေကကျွန်ုပ်ကိုမြင်ကျင်ကြတယ်ကျွန်ုပ်ကိုတောင်းတကြပါတယ်တဲ့သင်ရသေးရတော့ကျွန်ုပ်ကိုမလာပါနဲ့လို့ပြောလိုက်တဲ့အခါကျွန်ုပ်ကိုတွေ့ရတဲ့အတွက်သင်မှာဘာပေးအန္တရာယ်ရှိလို့ပါလဲလို့ထုတ်မေးလိုက်ပါတယ်အဲ့တော့ဘုရားလောင်းကပြန်ပြေးလိုက်တယ်တန္တာရီတံဒေဝဝဏ္ဏတဗ္ဗကာမသမိတိနံတန္တာရီတံဒေဝဝဏ္ဏတဗ္ဗကာမသမေရိနံဒိဋ္ဌဝတ္တပောပမေတိယံဣတံဒိဋ္ဌတနေပယံတရားမြင်တဲ့တင့်ဟာကာမဂုဏ်အာယုန်နေတဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်ပါတင့်ရဲ့ရုပ်ရှင်တွေကလည်းပဲနတ်ရှင်တွေသိချုံမွန်လှပတယ်နတ်သမီးတွေကလည်းပဲသိပြီးတော့ချုံမွန်လှပကြတယ်ကျွန်ုပ်ကနိဗ္ဗာန်လိုချင်လို့တရားကျင့်နေတာပါတဲ့တင့်ခဏတိုင်းလာလို့ရှိရင်ကျွန်ုပ်ကတင့်ကိုမြင်ပါများလာတဲ့အခါနိဗ္ဗာန်ရောက်ကြောင်းနိဗ္ဗာန်ရောက်ခြင်းလို့တရားကျင့်တာနေပြီးတော့တရားမျိုးဖြစ်ခြင်းလို့တရားကျင့်တယ်တရားမျိုးဖြစ်ပြရတယ်လို့ကျွန်တော်တောင်းတမိလို့ရှိရင်ကျွန်တော်ရဲ့လမ်းစဉ်နိဗ္ဗာန်ရောက်ကြောင်းလမ်းစဉ်လွဲသွားပါတယ်တဲ့အဲ့တော့ကျွန်တော်ကနိဗ္ဗာန်လိုခြင်းလို့ဖျားဖြစ်ခြင်းလို့တတ္တဝါတွေကိုကယ်တင်ခြင်းလို့တရားကျင့်တာတင်တရားမျိုးလာပါများလို့တင်တရားမျိုးလို့ဖြစ်ခြင်းလိုက်တာအားကြမိလို့ရှိရင်ကျွန်တော်ကောင်းတဲ့လမ်းစဉ်ကလွဲသွားနိုင်ပါတယ်တဲ့ဒါကြောင့်မို့အဲ့ဒီလိုကျင့်တဲ့လမ်းလွဲပြီးတော့နိဗ္ဗာန်လမ်းနဲ့ ်ပင်တရားမင်းပေါ်မှာအားကြပြီးတော့အကုသိုလ်တွေဖြစ်ပြီးတရားမင်းဖြစ်ခြင်းတဲ့စိတ်တွေပေါက်သွားလို့ရှိရင်အဲ့ဒါတင်တရားမင်းကိုမြင်ရတဲ့အင်မတန်ကြီးကျယ်တဲ့ဘေးအန္တရာယ်ပါပဲလို့ပြန်ပြီးတော့ပြောလိုက်ပါတယ်ဒါလေးရတယ်ခွန်ကြီးတို့ယနေ့မိဘမေတ္တာမိသားစုသိတဲ့တည်ထားစရာကောင်းတယ်မတရားတစ်ဖြင့်ကြီးပွားနေတဲ့ပုဂ္ဂိုလ်တွေတွေ့တဲ့အခါမှာသွားပြီးတော့အာမကျနဲ့ကိုကနိဗ္ဗာန်လိုချင်လို့လူဖြစ်လာတာဗုဒ္ဓဘာသာဝင်ဖြစ်လာတာနိဗ္ဗာန်လိုချင်လို့ချင်းဒါနသီလဘာဝနာလုပ်ရမယ်တမ္မာအစည်းဝလုပ်ရမယ်အဲ့တော့တချို့ပုဂ္ဂိုလ်တွေကမတရားသဖြင့်စီးပွားရေးတွေလုပ်သူများကုတ်သွေးစုပ်သူများညှိကြမှာစီးပွားရေးဖြစ်တာဟုတ်ကိုကစီးပွားရေးတွေဖြစ်ချင်းပြီးတော့သူတို့လိုမတရားသွားလုပ်နေရင်နိဗ္ဗာန်နဲ့လွဲသွားနိုင်တယ်ဒါကြောင့်မို့တရားမင်းကိုအလောင်းတော်ကအာမကျတယ်လို့ပဲအဲ့ဒီလိုကာမဂုဏ်အာယုန်တွေနဲ့တိုက်တေးဓာရီနဲ့မတရားသဖြင့်ကြီးပွားနေတဲ့ပုဂ္ဂိုလ်တွေကိုကိုယ့်ရဲ့တမ္မာအစည်းအဝါလုပ်ငန်းစွန့်ပြီးတော့ဘယ်တော့မှမလိုက်ပါနဲ့လို့ဒီလိုသင်္ကန်းစာပေးပြီးသားဖြစ်သွားပါတယ်အဲ့ဒီစုကိုတရားမင်းကတောင်းလိုက်တရားမင်းကိုဘုန်းကြီးတို့တောင်းလိုက်ပါတယ်အဲ့တော့တရားမင်းကလောင်းတော်ကိုကြည်ညိုပြီးတော့ကဲနောက်ထပ်ဘယ်တော့မှမလာပါဘူးလို့ပြောပြီးတော့ပြန်သွားပါတယ်ဖရာလောင်းလည်းပဲတရားကျင့်ပြီးတော့စောစောကတည်းကတရားကျင့်လိုက်တဲ့အတွက်ဇံပင်ကြီးတွေရပြီးတော့နောက်ဆုံးမှဘုန်းကြီးတို့ပြန်တော်မူတဲ့အခါမှာနတ်ပြည်ဂျန်မပြည်ကိုဂျန်မပြည်ရောက်သွားတယ်တဲ့တရားမင်းကအရှင်ဥဒ္ဓရာရလောင်းဖြစ်ခဲ့ပါတယ်ဒါကြောင့်ယနေ့မိဘမေတ္တာမိသားစုကိုသူတော်ကောင်းတို့တောင်းစုများဆိုတဲ့ဒီတရားကိုဓမ္မလက်ဆောင်ဖြစ်နေပေးပါတယ်ဒီတရားကိုချုပ်ကြည့်လို့ရှိရင်ဒါနာဟာသူတော်ကောင်းတိုင်းနှစ်သက်ကြတယ်ဘုန်းကြီးတို့လူစရာမရှိဘဲနဲ့တောင်မှဘုရားလောင်းသူတော်ကောင်းတွေကဒါနကိုပြုခဲ့ကြတယ်။နောက်ဆုံးတရားမင်းကိုဘုရားလောင်းကပြောလိုက်တဲ့စကားတွေဟာမိမိရဲ့ကြီးမားချက်ပန်းတိုင်ကိုမျက်ခြေမပြတ်စေနဲ့ဆိုတဲ့အတိတ်ပဲမျိုးကိုကနိဗ္ဗာန်လိုချင်လို့လှုပ်တယ်။သူများကမတရားသဖြင့်ကြီးပွားတယ်ဒါတွေကိုလိုက်နာပြီးတော့သွားပြီးတော့ကိုကမတရားသဖြင့်လှုပ်ပြီးတော့ကြီးပွားခြင်းလို့ချင်းကိုရဲ့နိဗ္ဗာန်သွားတဲ့လမ်းစဉ်နဲ့လွဲသွားတတ်တယ်ဆိုတဲ့အာကိုဘုန်းကြီးကဓမ္မဒါနဖြစ်နေသူတော်ကောင်းတို့တောင်းစုများဆိုတဲ့တရားကိုပေးပါတယ်ဒါကြောင့်ယနေ့မိဘမေတ္တာမိသားစုဒီတရားကိုနာယူပြီးတော့ဖျားလောင်းသူတော်ကောင်းတို့ပဲနိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်များကိုပြုနိုင်ကြပါစေ။နိဗ္ဗာန်ကိုဥတည်ပြီးတော့ဒါနသီလဘာဝနာများကိုနိဗ္ဗာန်ကိုစုပံပြီးတော့တဖြည်းဖြည်းပြုပြီးတော့ပါရမီတွေရင့်တန်ပြီးတကာလနောက်ဆုံးမှာမညံဖုန်ညံဖြင့်နိဗ္ဗာန်ကိုတင်ညာစွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲအားလုံးယနေ့ပြုတဲ့ကုသိုလ်ရဲ့ဖူပါပါကအမြတ်တန်သေးဝေပြီးတော့မိမိတို့အတွက်နိဗ္ဗာန်မယ်ဆုတောင်းမယ်ကဲအားလုံးလိုက်ဆို